Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American အစံရဲ့2022ခုနှစ်စက်တင်ဘာလ1ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်တင်ဆက်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်ဖိုင်းတိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါသောတာရှင်ပေါ့ခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဘုံနူးတွေမနေ့ကင်းသတင်းတွေကိုကိုစောမိုးကျော်နဲ့အတူပြောပြပေးမှာပါဒီမနေ့သတင်းတွေထဲမှာတော့အနည်း20ကြာအာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်ဖို့ဆုံးဖြတ်ချက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကာကွယ်ပြောဆိုလိုက်တဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံတကာတပ်ဖွဲ့တွေထွက်ခွာသွားတာကိုတာလီဘန်အဖွဲ့ကကြိုဆိုလိုက်တဲ့အကြောင်းမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ဖမ်းဆီးခံရတဲ့အမေရိကန်သတင်းသမားDanny Fenster လွတ်မြောက်ရေးဆက်လက်ကြိုးပမ်းသွားမယ်လို့သူမိဘတွေကပြောဆိုလိုက်တဲ့အကြောင်းသတင်းတွေကိုပြောပြပေးပါပါခင်ဗျာ
။ကောင်းပါပြီရှင်။ NUG အစိုးရကဒီလာထဲမှာပဲစတင်လိုက်တဲ့ရေဒီယိုအသံလွှင့်လုပ်ငန်းတွေကိုအရှိန်မြှင့်ဖို့ပြင်ဆင်နေပါတယ်။ Internet Social Media တွေကနေသတင်းတွေကြည့်ရှုနားဆင်လို့ရတဲ့27ရာစုခေတ်မှာလိုင်းတိုလိုင်းလက်မီတာတွေနဲ့ထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်ကို NUG အစိုးရကဘလို့ရည်ရွယ်ချက်နဲ့စတင်လိုက်ပါတယ်။
ဒီစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့အင်တာနက်တွေဖြတ်တောက်တာတွေတွေ့ရတယ်။နောက်တစ်ခါကျွန်တော်တို့အခုဆိုလို့ရှိရင်ဒီ TV line တွေပေါ့နော် TV line တွေဆိုလို့ရှိရင်လည်းသူတို့ဖြတ်တောက်ထားတာတွေ့ရတယ်။အဲဒီလိုပဲပြည်တွင်းမှာရှိနေတဲ့
NUG ဝင်ကြီးဦးထင်လေးအောင်က VOA ကိုပြောသွားတာပါ။အစီအစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တစ်ခါရှမ်းပြည်မြောက်ပိုင်းကမုံကိုဒေသမှာစစ်ကောင်စီတပ်နဲ့ကိုကန့်တပ်တွေဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုလည်းတင်ဆက်ဖို့ရှိပါတယ်။အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုလည်းနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကိုစောမူကျော်တို့ကတင်ဆက်မှာပါရှင
်။နေပေါင်း20ကြာအာဖဂန်နစ္စတန်စစ်ပွဲကိုအဆုံးသတ်ဖို့ဆုံးဖြတ်ချက်အပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကထပ်မံကာကွယ်ပြောဆိုလိုက်ပါတယ်
။ Last night in Kabul, the United States ended
ကဘာသမိုင်းမှာအကြီးအကျယ်ဆုံးဖြစ်ခဲ့တဲ့အာဖဂန်နစ္စတန်စစ်ပွဲကိုနှစ်ပေါင်း20အကြာမနေ့ကအဆုံးသတ်လိုက်ပါပြီလို့သမ္မတဘိုင်ဒန်အိမ်ပြူတော်ကနေမနေ့အင်္ဂါနေ့ကကြေညာသွားတာပါအမေရိကန်နဲ့အာဖဂန်တသိန်း2000ကျော်ကိုလည်းသမိုင်းဝင်လောက်အောင်အများဆုံးအဖြစ်ကဲထုတ်နိုင်ခဲ့ပြီးဒီလိုကဲဆယ်ရေးလုပ်ငန်းမျိုးဘယ်နိုင်ငံမှမလုပ်နိုင်ဘူးလို့လည်းပြောလိုက်ပါတယ်သမ္မတနဲ့အစိုးရအဖွဲ့ဝင်တွေစစ်ပတ်ဆိုင်ရာခေါင်းဆောင်တွေအကြားတက်ရုပ်သုံးရေးအစီအစဉ်နဲ့ပတ်သက်လို့သတင်းပတ်နဲ့ကြီးဆွေးနွေးမှုတွေလည်းရှိခဲ့ပါတယ်တပ်တွေဆက်ထားဖို့ဖြစ်နိုင်ချေအလားလာလုံခြုံရေးအတွက်စိန်ခေါ်မှုတွေကြားမှာအမေရိကန်နဲ့အာဖဂန်နစ္စတန်ကိုကဲထုတ်ရမှာစိန်ခေါ်မှုတွေအကျိုးရတာတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်။အမေရိကန်တပ်ဖွဲ့တွေကိုအကာအကွယ်ပေးနိုင်ဖို့နဲ့တပ်တွေရုတ်သိမ်းပြီးနောက်ပိုင်းအာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာခြင်းတဲ့သူတွေထွက်ခွာနိုင်မဲ့အခြေအနေတွေပေါ်ပေါက်လာဖို့အမေရိကန်ကစီးရေးလုပ်ငန်းတွေအဆုံးသတ်တာအကောင်းဆုံးဖြစ်မယ်လို့အမေရိကန်တပ်မှုတွေကသဘောထားပေးခဲ့ကြောင်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အနီးရဲ့ကင်းကင်းထွက်ခွာနိုင်မဲ့ဖြစ်တဲ့အကြောင်းတာလီဘန်တွေဂရီးပြုတ်ထားပြီးဂရီးအတိုင်းဖြစ်မဖြစ်ဆိုတာကိုကဘာကြီးကစောင့်ကြည့်နေမှာဖြစ်ကြောင်းလဲပြောဆိုလိုက်ပါတယ်ခင်ဗျာ
အင်္ဂါနေ့ကအာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံတကာတပ်တွေထွက်ခွာသွားတာကိုတာလီဘန်အာဏာပိုင်တွေကကြိုဆိုလိုက်ပါတယ်တာလီဘန်တွေအာဏာပြန်လည်ရရှိလာတာဟာအခြားကျူးကျော်သူတွေအတွက်လည်းကြီးမားတဲ့သင်္ကန်းစာတရက်ဖြစ်ပြီးအမေရိကန်အပါအဝင်တကဘာလုံးကတာလီဘန်အုပ်ချုပ်တာကိုအတိအမှတ်ပြုလက်ခံကြဖို့တိုက်တွန်းလိုက်ပါတယ်မနေ့ကကဘူးနိုင်ငံတကာလေဆိပ်ကနေနောက်ဆုံးကြန့်ရှိနေတဲ့အမေရိကန်စစ်လေယာဉ်ထွက်ခွာသွားပြီးနိုင်ငံပိုင်းအနေငယ်အကြာမှာတာလီဘန်ပြောရေးဆိုခွင့်ရှိသူအကြီးအကဲဇဘီဦးလာမူဂျာဟစ်ကအခုလိုမှတ်ချက်ပြုပြောဆိုခဲ့တာပါအခုလိုနိုင်ငံတကာတပ်တွေထွက်ခွာသွားတာဟာကျွန်တော်တို့အားလုံးရဲ့အောင်ပွဲဖြစ်တယ်လို့ပြောဆိုခဲ့ပြီးအာဖဂန်ပြည်သူအားလုံးကိုချီးကျူးဂုဏ်ပြုကြောင်းပြောခွင့်ရပုဂ္ဂိုလ်မူဂျာဟစ်ကလေယာဉ်ပြေးလမ်းပေါ်မှာသတင်းတောက်တွေနဲ့တွေ့ဆုံစဉ်ကြေညာခဲ့တာပါအမေရိကန်မှာ2000ခုနှစ်စက်တင်ဘာလအကြမ်းဖက်တိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့အယ်ခါအီဒါအကြမ်းဖက်အဖွဲ့ကိုလက်ခံထားတဲ့အတွက်လွန်ခဲ့တဲ့အနည်း20ကျော်ကအမေရိကန်ဦးဆောင်တဲ့အနောက်မဟာမိတ်တပ်ဖွဲ့တွေအာဖဂန်နစ္စတန်နိုင်ငံကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတာလီဘန်တွေကိုဖယ်ရှားခဲ့တာဖြစ်ပါတယ်။တာလီဘန်တွေကဒီတစ်ချိန်မှာတော့အရင်လိုမဟုတ်တော့ဘဲပုံမပြောပြောင်းပြီးကြက်ပြတ်နဲ့အစိုးရတရားနဲ့အုပ်ချုပ်ရေးစနစ်တကူကိုထူထောင်သွားမယ်လို့အချိန်ချင်းကတိပြုပြောကြားပါတယ်။ တောင်996ခုနှစ်ကနေ2000တခုနှစ်အထိအုပ်စုခဲ့တဲ့အခြေခံဝါဒီတာလီဘန်တွေဟာရက်စက်ပြင်းထန်တဲ့တရားစီရင်စနစ်ကိုချမှတ်ခဲ့ပါတယ်အမျိုးသမီးတွေကိုလည်းအိမ်ပြန်ထွက်ခွင့်အလုပ်လုပ်ကိုင်ခွင့်နဲ့ပညာသင်ကြားခွင့်တွေပေးပင်ခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေသိမ်းယူပြီးနောက်လူတွေထိမနိုင်သိမ်းမရထွက်ပြေးလာမယ့်အရေး ဥရောပသမဂ္ဂ EU ဖွဲ့ဝင်တွေကမနစ်အင်္ဂါနေ့ကဆွေးနွေးခဲ့ကြပါတယ်။ဂျာမနီနိုင်ငံကကမဂရလုတ်ကျင်းပခဲ့တဲ့ဆွေးနွေးပွဲမှာနိုင်ငံတကာအကြက်တဲအဆင့်မရောက်ခင်ကြိုတင်ကာကွယ်ဖို့ရည်ရွယ်ထားကြတာပါ။လူသားချင်းစာနာမှုဆိုင်ရာအကြက်တဲကိုရှောင်ရှားနိုင်အောင်အခုအချိန်မှာကြိုးပမ်းဖို့ကအရေးကြီးပါတယ်။ဒါဟာအစုလိုက်အပြုံလိုက်ရွှေ့ပြောင်းမှုနဲ့စာနာမှုဆိုင်ရာအကြက်တဲကို ဲရေးရာကော်မရှင်နာမင်းကြီးရဲပတ်ဂျွန်ဆင်ကပြောဆိုသွားတာပါ2015ခုနှစ်ကစီးရီးယားစစ်ပွဲကြောင့်ဒုက္ခသည်တွေထိမနိုင်သိမရအစုလိုက်အပြုံလိုက်ထွက်ပြေးရတဲ့အခြေအနေမျိုးနဲ့နောက်တစ်ချိန်မကြုံရအောင် EU နိုင်ငံတွေကရည်ရွယ်ထားတာပါစီးရီးယားအရင်းမာတုန်းက EU အဖွဲ့ဝင်နိုင်ငံတွေကြားကြုံခဲ့ရတဲ့သဘောထားကွဲလွဲမှုနဲ့တင်းမာမှုတွေနောက်တစ်ချိန်မကြုံရဖို့လည်းမျှော်လင့်ထားကြပါတယ်အာဖဂန်အရေးဖြစ်ရှင်းရမှာအိန္ဒိယချင်းနိုင်ငံတွေမှာနေထိုင်စရာဆောက်လုပ်ဖို့ထောက်ပံ့ကူညီပြီးဥရောပနိုင်ငံတွေအထိဒုက္ခသည်တွေရောက်လာမှာကိုတားဆီးနိုင်ဖို့လဲကြိုးပမ်းကြဖို့ရှိပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာဘင်းကြီး UNHCR ကတော့ဒီနှစ်ကုန်အထိအာဖဂန်ဒုက္ခသည်5000လောက်ထွက်ပြေးနေနိုင်တယ်လို့သတိပေးထားပါတယ်ခင်ဗျာ
ဝါရှင်တန်အခြေဆိုင်ဖြူတုတေသနအဖွဲ့ရဲ့စစ်တမ်းအရအရွယ်ရောက်သူအမေရိကန်တွေရဲ့54ရာခိုင်နှုန်းကနှစ်ပေါင်း20ကြာအာဖဂန်စစ်ပွဲကိုဆုံးသတ်ပြီးတပ်တွေပြန်ရုပ်သိမ်းခဲ့တဲ့အစီအစဉ်ဟာမှန်ကန်တယ်လို့ယူဆကြပါတယ်စစ်တမ်းမှာပါဝင်ခဲ့သူတွေက42ရာခိုင်နှုန်းကတော့တိုက်ရုပ်သိမ်းတဲ့ဆုံးဖြတ်ချက်ဟာမှားတယ်လို့ပြောကြပါတယ်။တိုက်ရုပ်သိမ်းတဲ့အစီအစဉ်အပြည့်မတ်ခင်ဩဂုတ်လ23ရက်နေ့ကနေ29ရက်အထိကောက်ယူခဲ့တဲ့စစ်တမ်းမှာသဘောထားပေးခဲ့သူ96ရာခိုင်နှုန်းကတော့အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့ရည်မှန်းချက်တွေအောင်မြင်မှုမရခဲ့ဘဲအကြီးအကျယ်ရှုံးနိမ့်ခဲ့တယ်လို့ယူဆခဲ့ကြပါတယ်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12139ဟိုင်းဒိုမီတာ40 kHz 9413ဟိုင်းဒိုမီတာ51 kHz 9809နဲ့ဟိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ပြောပြနေပါတယ်အမေရိကန်ပြည်ထောင်စုမစ္စစ်ပီပြည်နယ်မှာဟာရီကိန်းအိုင်ဒါမုန်တိုင်းကြောင့်မိုးသည်ထန်ပြီးအဝေးပြေးလမ်းမြေကျွန်းပြိုကျပြီးလူနှစ်ဦးသေဆုံးကလူဆယ်ဦးအနည်းဆုံးဒဏ်ရာရရှိသွားတယ်လို့လမ်းလုံခြုံရေးအဖွဲ့ဝင်တွေကမနေ့ကအင်္ဂါနေ့ကပြောပါတယ်။လူစီဒဲမြို့အနီးကအဝေးပြေးလမ်းမှာအရှေ15မီတာကနေ18မီတာအနက်6မီတာကနေ9မီတာအထိရှိတဲ့ကြီးမားတဲ့တွင်းပေါက်ကြီးဖြစ်သွားပြီးမော်တော်ဆိုင်ကယ်တစ်စီးနဲ့မော်တော်ကား9စီးဟာကျသွားခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေ၊ကယ်ဆယ်ရေးအဖွဲ့ဝင်တွေနဲ့အရေးပေါ်ကူညီရေးအဖွဲ့ဝင်တွေဟာအများဆုံးတွားရောက်ကူညီခဲ့ကြပါတယ်လို့ Mrs. PP အဝေးပြေးလမ်းလုံခြုံရေးတာဝန်ကြား Carl Robertson ကပြောပါတယ်။မိုးနဲ့မုန်တိုင်းကြောင့်မြေသားကျွန်သွားပြီးကားတစ်ပါးတွေအနေနဲ့မြင်ကွင်းကောင်းကောင်းမရှင်းတာကြောင့်လည်းအခုလိုဖြစ်တာလို့သူကဆိုပါတယ်။အဲ့ဒီအခြေအနေတွေကြောင့်ကားတွေဟာတွင်းထဲမှာတစည်းပေါ်တစည်းထပ်နေလို့ကရိန်းနဲ့ဆွဲယူခဲ့ရတယ်လို့လည်းသူကပြောပါတယ်ခင်ဗျာ
။ဥရောပသမဂ္ဂအတွင်းမှာရှိတဲ့အကျွဲရောက်ပြီးသူအလုံးရဲ့80ရာခိုင်နှုန်းဖြစ်တဲ့လူဦးရေတန်250ကျော်ဟာCOVID-19 ကာဝယ်ဆေးထိုးထားပြီးပြီဖြစ်ကြောင်းဥရောပသမဂ္ဂရဲ့အကြီးအကဲအော့စလာဗွန်ဒါလီယွန်ကပြောဆိုခဲ့ပါတယ်။ဒါဟာကြီးမားတဲ့အောင်မြင်မှုတစ်ရပ်ဖြစ်ပြီးအတူတကွပူးပေါင်းလှုပ်ဆောင်ခြင်းအပြင်အောင်မြင်မှုရရှိနိုင်တယ်ဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့ဗွန်ဒါလီယွန်က EU ဌာနချုပ်အခြေစိုက်ရာဘရပ်ဆဲမြို့တော်ကနေပြောကြားခဲ့ပါတယ်
။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံတရရတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာလွတ်မြောက်ရေးဆက်လက်ကြိုးပမ်းသွားမယ်အကြောင်းဖန်စီခံရတာရပောင်းတရားပြည့်တဲ့နေ့မှာပဲမိသားစုကပြောလိုက်ပါတယ
် we're just trying to stay tough as tough as Danny is
Danny လိုပဲကျွန်တော်တို့ကြံ့ကြံ့ခံတောင်းထားနိုင်အောင်ကြိုးစားနေပါတယ်သူအိမ်ပြန်မရောမချင်းကျွန်တော်တို့လက်လျှော့မှာမဟုတ်ပါဘူးလို့ဖခင်ဖြစ်သူ Barry Fanstar ကပြောတာပါ Frontier မြန်မာသတင်းဌာနရဲ့ Editor တူဦးဖြစ်တဲ့ Fanstar ကိုမိသားစုရှိရာ American Michigan ပြည်နယ် Detroit မြို့ကို Malaysia နိုင်ငံ Kuala Lumpur မြို့တော်ကတဆင့်ပြန်လာဖို့ထွက်တဲ့အချိန်မေလ24ရက်နေ့ကရန်ကုန်လေစိတ်မှာအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။သူ့ကိုတပ်မတော်ပြိုကွဲအောင်လှုပ်ဆော်ရဲဆိုပြီးပုံမှန်905ကကြီးနဲ့တရားစွဲဆိုထားပြီးပြီးခဲ့တဲ့ဇူလိုင်လအတွင်းကအင်တာနက်အွန်လိုင်းကနေတဆင့်ရုံးထုတ်စစ်ဆေးခဲ့ပါတယ်ခင်ဗျာ
တရုတ် နိုင်ငံအာရှရေးအထူးကိုယ်စားလှယ်ရဲ့ သတင်းတပတ်ကြားမြန်မာနိုင်ငံခီးစင်မှာမြန်မာစစ်ကောင်းဆောင်နဲ့ တွေ့ဆုံခဲ့ပါတယ် အာရှဆိုင်ရာအထူးကိုယ်စားလှယ်စွန်ကော်ရှင်ရဲ့ဩဂုတ်လ21ရက်နေ့ကနေ 28ရက်နေ့ထိခီးစင်အတွင်း မြန်မာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမရောက်နိုင်တဲ့တွေ့ဆုံခဲ့ပြီးအမြင်ဖလှယ်ခဲ့ကြောင်းမြန်မာနိုင်ငံမှာရှိတဲ့တရုတ်တန်ရုံးရဲ့အင်္ဂါနေ့ထုတ်ပြန်ချက်ကိုကိုကာဘီ AFP သတင်းကဖော်ပြထားပါတယ်။ကိုကေမောင်ဆိုမင်းနဲ့ကိုစောမိုးကျော်တို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။ဗုဒ္ဓဗုဒ္ဓနေနဲ့ခင်ဗျိုးရဲ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကဒီလာထဲမှာပဲစတင်လိုက်တဲ့ရေဒီယိုအသံလွှင့်လုပ်ငန်းတွေကိုအချိန်ကြီးမှုပြင်ဆင်နေပါတယ်။ဆရာနာသိန်းကြီးခုနှစ်လနီးပါးကြာပြီးတဲ့နောက်မှာဩဂုတ်လတတိယပတ်မှာစတင်ထုတ်လွှင့်တဲ့မိနစ်30ကြာနေ့စဉ်တင်ဆက်နေတဲ့ NUG Radio အစီအစဉ်ဟာအရင်းအန်စီဂျီယူဘီအဝေးရောက်ညွန်ပေါင်းအစိုးရကလှုပ်ဆောင်ခဲ့တဲ့ရေဒီယိုအစီအစဉ်နဲ့ကွာခြားချက်တူညီချက်တွေကဘာတွေပါလဲ? NUG ဆက်သွယ်ရေးနဲ့နီးပညာဝန်ကြီးဦးထင်လျောင်နဲ့ NCGUB အဝေးရောက်ညွန်ပေါင်းအစိုးရဟောင်းဝန်ကြီးဒေါက်တာတစ်စီတို့ကိုဗီဒီယို conference နဲ့ဆက်သွယ်မေးမြန်းထားပါတယ်ရှင်။ကျွန်တော်တို့ဟိုတုန်းကကျွန်တော်တို့က podcast အနေနဲ့ထုတ်လွှင့်နေတာတော့ရှိပါတယ်။အဲဒါပေမဲ့ဒီ radio channel တခုအနေနဲ့တော့ထုတ်လွှင့်နိုင်ရခြင်းမရှိသေးဘူးပေါ့လေ။အဲ့ဒါကိုကျွန်တော်တို့ပညာရှင်တွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့ရဲ့ကျွန်တော်တို့ကို NGO ကိုထောက်ခံတဲ့လူထုကနေပြီးတော့ပညာရှင်တွေနဲ့ပူးပေါင်းပြီးတော့အဲ့ဒါကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။
โอเคအဲ့တော့ဒီလိုရေဒီယိုကနေထုတ်လွှင့်ချက်ဆိုတော့ပေါ့เนาะထူးခြားတာကြတော့ဒီမိုက်တိုမီတာမိုက်လက်မီတာတွေနဲ့ခါကြတော့အဲ့အရာတွေနဲ့ပါထုတ်လွှင့်တော့အဓိကပေါ့เนาะနားထောင်တဲ့ဒီလူတွေရဲ့အခြေအနေပေါ့เนาะအဲ့ဒီဘယ်နေရာတွေမှာအဓိကထူးသဖြင့်ဒီရေဒီယိုထုတ်လွှင့်ချက်တွေကိုနားထောင်တာတွေ့ရပါလဲရှင်အခုကတော့နေရာပေါင်းစုံပေါ့မြို့နယ်ပေါင်းစုံနယ်တွေမှာရောမြို့တွေမှာရောနားထောင်န
ထုတ်ပြန်ချက်တွေအနေနဲ့အတည်ပြုပြီးတော့ထုတ်ပြန်နိုင်မှာဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အဲ့ဒီဟာတွေအတွက်ကို feedback တွေလည်းကျွန်တော်တို့ကပြန်ပြီးနားထောင်တယ်ဘယ်မျိုးနယ်တွေမှာတော့အခက်အခဲရှိတယ်ဘယ်မျိုးနယ်တွေကတော့ reception ကောင်းတယ်အဲဘယ်မနက်ပိုင်းမှာကောင်းတယ်ညနေပိုင်းမှာကောင်းတယ်မနက်ပိုင်းမှာမကောင်းညနေပိုင်းမှာမကောင်းဘူးလေအဲ့ဒီ feedback တွေကိုကျွန်တော်တို့ကပြန်ပြီးတော့စုကြည့်ပြီးတော့ဘယ် line တို့ဒီကနေပြီးတော့ထုတ်လွှင့်ရင်အကောင်းဆုံးဖြစ်မလဲဆိုတာမျိုးတွေကျွန်တော်တို့တာကို engineer တွေကနေပြီးတော့စမ်းသပ်ထုတ်လွှင့်နေစေကာလဖြစ်ပါတယ်ကိုကတော့
လောလောဆယ်ဒီ NUG ကအခုတင်ဆက်နေတဲ့ radio chain ပုံပေါ့နော်ဘယ်လောက်ထိတက်မှတ်ထားလဲရှင
်လောလောဆယ်တော့မနေ့ပိုင်းကိုနိုင်ဝဲညနေပိုင်းကိုနိုင်ဝဲနဲ့ထုတ်လွှင့်နေတာဖြစ်ပါတယ်နောက်ပိုင်းမှာတော့ဟိုကျွန်တော်တို့လိုအပ်ချက်ရဆက်လက်ပြီးတော့ကျွန်တော်တို့ကတနားကြီးဖြစ်ချင်လည်းဖြစ်သွားမယ်ဒါမှမဟုတ်လို့ရှင်ဒီနေ့ကို3ချိန်ဖြစ်ချင်လည်းဖြစ်သွားမယ်ဒီလိုမျိုး plan တွေလည်းကျွန်တော်တို့ဆွေးနွေးနေကြဆဲဖြစ်ပါတယ်
ဘာပြောအခုဆိုရင်ဒီလို27ရာစုခေတ်ကိုရောက်လာဆိုတော့ဟိုမြန်မာနိုင်ငံလိုမျိုးနိုင်ငံမှာတော့မှဘာပြောလူထုအများစုကဒီအင်တာနက်ကနေသတင်းတွေဟိုကြည့်လို့ရတယ်မြင်လို့ရတယ်နားထောင်လို့ရတယ်ဆိုတော့အခုလိုရေဒီယိုကနေပြီးတော့ကိုထုတ်လွှင့်ချက်ကိုပါစီစဉ်လာရတဲ့အဓိကရည်ရွယ်ချက်ကဘာပါလဲရှင
်အဲ့ဒါကတော့ကျွန်တော်တို့ဒီစစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့အင်တာနက်တွေဖြတ်တောက်တာတွေတွေ့ရတယ်နောက်တစ်ခါကျွန်တော်တို့အခုဆိုလို့ရှိရင်ဒီ TV line တွေပေါ့နော် TV line တွေဆိုလို့ရှိရင်လည်းသူတို့ဖြတ်တောက်ထားတာတွေ့ရတယ်။အဲဒီလိုပဲပြည်တွင်းမှာရှိနေတဲ့သတင်းဌာနတွေလည်းအဲဖွက်ပြေးနေရတာဖြစ်တယ်။ဆိုတော့ဒီဟာတွေကိုကြော်လွှားနိုင်မှုအတွက်ကရေဒီယိုဆိုလို့ရှိရင်တော့ဒါအပြင်းပြောဆုံးပဲဖြစ်မယ်ဆိုပြီးတော့ကျွန်တော်တို့ကရေဒီယိုကိုကျွန်တော်တို့ဒီလိုလုပ်ဖြစ်ခဲ့တာဖြစ်တယ်ဗျာ။ရေဒီယိုကတော့ဘင်းအင်တာနက်ရှိသည်ဖြစ်စေမရှိသည်ဖြစ်စေကျွန်တော်တို့ဟိုးလုံးကလေးကကျွန်တော်တို့ဒီ short wave နဲ့ဆိုလို့ရှိရင်တော့နေရောမြို့ပါနော်အကုန်လုံးနားထောင်လို့ရတယ်ကြေးရွာအရောက်နားထောင်လို့ရတယ်ဆိုတော့ကျွန်တော်တို့ကို NUG ကိုတကဘာတနိုင်ငံလုံးကလူထုကထောက်ခံနေတာဆိုတော့အဲ့ဒီ NUG ရဲ့အတန်တွေကိုတနိုင်ငံလုံးကလူထုစီကိုဖြန့်ကျက်ဖို့ဆိုလို့ရှင်ဒီရေဒီယိုကအတင်းလျော်ဆုံးဖြစ်မယ်ဆိုပြီးတော့ကျွန်တော်တို့ကဒါကိုလုပ်လိုက်တာပါဟုတ်ကဲ့အခုဆိုလို့ရှင်လူထုရဲ့ထောက်ခံမှုကရေဒီယို NUG ဆိုပြီးတော့စပြီးတော့စမ်းပြီးတော့ဖွင့်မဲ့ပထမအဦးဆုံးတနေ့မှာကလေးကသူတို့လူတို့ကအရန်ကိုစိတ်ဓာတ်တွေတက်ကြွပြီးတော့เนาะအာဒါကြီးကိုနားထောင်ရရမယ်ဆိုပြီးတော့သူတို့ရေဒီယိုတွေလိုက်ဝယ်ကြတယ်နောက်ဆုံးမြို့နယ်တွေမှာရေဒီယိုတွေပြက်လက်သွားတဲ့အထိဖြစ်တယ်ဒါကမှစစ်ကောင်စီကလည်းလိုက်ပြီးတော့ရေဒီယိုတွေဟိုရောင်းတဲ့လူတွေရောဟိုဝယ်တဲ့လူတွေကိုပါလိုက်ပြီးတော့နှောက်ယှက်ပေးနေတာမျိုးတွေလည်းကျွန်တော်တို့ကြားရတယ်ဆိုတော့ဒါကတော့တော်တော်လေးကျွန်တော်တို့ဘက်ကနေအောင်မြင်တယ်ဆိုတဲ့သဘောမျိုးရှိပါတယ်လူတို့ကလည်းတကဲနဲ့ကိုထောက်ခံပြီးတော့ဒီ radio NUG ကိုတော်တော်မျှော်လင့်ထားတဲ့သဘောမျိုးကျွန်တော်တို့တွေ့ရပါတယ
် NUG အစိုးရရဲ့ဆက်သွယ်ရေးနဲ့ဤပညာဝန်ကြီးဦးထင်လျောင်ပြောသွားတာပါအခုလို NUG အစိုးရရဲ့ radio
ထုတ်လွှင့်ချက်အစီအစဉ်လိုမျိုးအရင် MCGUB အဝေးရောက်ညွန်ပေါင်းဆွေးရုံကလည်းဆောင်ရွက်ခဲ့ပူပါတယ် MCGUB ဆောင်ရွက်ခဲ့တဲ့ရေဒီယိုထုတ်လွှင့်ချက်အစီအစဉ်တွေနဲ့ကွာခြားချက်တွေကဘာတွေလဲတူညီချက်တွေကဘာတွေလဲ NUG Radio မှာဘယ်အပိုင်းတွေမှာပို့ပြီးတိုးတက်အောင်လှုပ်ဆောင်နေမှာတလဲအရင် MCGUB အဝေးရောက်ညွန်ပေါင်းအစိုးရဟောင်းအဖွဲ့ဝင်တဦးဖြစ်ခဲ့တဲ့ဝင်းကြီးဒေါက်တာတင့်စီကိုဆက်သွယ်မေးမြန်းကြည့်ပါရစေ
။ဒီလိုပြအချိန်ကာလကတော့တော်တော်လေးကွာတယ်။အချိန်ကာလကွာတဲ့အတွက်ဆက်သွယ်ရေးနည်းပညာလည်းတော်တော်ကွာပါတယ်။ကျွန်တော်တို့တို့1990ကနေပေါက်ဖွားလာတဲ့ပြည်တော်စုမြန်မာနိုင်ငံမျိုးသားညောင်မောင်ဆိုတာလက်ထက်မှာအဲ့ဒီကာလမှာပြည်သူလူထုကိုသတင်းစကားအပြန်းနေနိုင်ငံတကာကနေပေးခြင်းလို့ရှိရင်လိုင်းတူရေဒီယိုတစ်မျိုးပဲရှိပါတယ်။အဲ့ကျဆိုရင် BBC နဲ့ VOA နှစ်ခုပဲရှိတယ်ခင်ဗျ။နောက် AIR တော့ရှိတယ် AIR ကိုလူလူကသိနာမထောက်ရဘူးပေါ့နော်။အဲ့ဒီအချိန်မှာဒေါ်အောင်ဆန်းစုကြည်ကိုဒီ Nobel ညီညာရေးဆုပေးတဲ့ခါမှာနော်ဝေးဆိုတာကကျွန်တော်တို့ဝန်ကြီးချုပ်ကိုခေါ်ပြီးတော့တိုင်ပင်ပါလေသူတို့ဘာအကူအညီပေးရမလဲဆိုတော့နော်။အဲ့ဒီဝန်ကြီးချုပ်ကတောင်းဆိုတဲ့အကူအညီတွေတဲကတစ်ခုဟာ DVB လို့ခေါ်တဲ့ Democratic Myanmar အသံဖြစ်လာပါလေ။အဲ့တော့ဒီမိုကရက်တစ်မြန်မာအသံကို1992မှတ်မှတ်ရပါတော့เนาะကျွန်တော်တို့အာဇာနည်နေ့ဇူလိုင်လ19ရက်နေ့မှာစပြီးလွှတ်မှာတယ်ခင်ဗျ။အဲ့ချိန်တုန်းကရေဒီယိုဆက်လာတာနဲ့ဟလာဒီတိကိတာတန်လေးပြီးလို့ရှင်ပြည်တော်စုအဲ NCGV Democratic မြန်မာသားရေဒီယိုလို့လွှတ်မှာတယ်။အဲ့ဒီမိတ်ဆက်အသံဟာဒီမိုကရေစီလှုပ်ရှားမှုမှာထူးခြားပြီးတော့ပေါ်ပေါက်လာတဲ့အတန်တနည်းဖြင့်သမိုင်းဝင်တဲ့အတန်တစ်ခုဖြစ်ခဲ့ပါတယ်ဒါပေမဲ့နှစ်ကာလနည်းနည်းကြာတဲ့အခါမှာ DVB က NCGUB ရဲ့ရေဒီယိုလို့မကြေညာတော့ဘူးပြောင်းသွားပါတယ်အဲ့ဒီကာလမှာဒီ DVB ကိုအုပ်ချုပ်တဲ့စီမံခန့်ခွဲရေးဘက်နဲ့မီဒီယာဘက်နောက်တစ်ခါကျွန်တော်တို့အစိုးရဘက်ကဆိုဝန်ကြီးချုပ်ပေါ့နော်ဆွေးနွေးတဲ့အခါမှာစီမံခန့်ခွဲမှုကအနိုင်ရပြီးတော့ NCGUB ရဲ့ Democratic Myanmar သံဆိုတဲ့အတုံးလုံးပျောက်သွားတာဒီကနေ့ထိပါပဲ။အဲ့ဒီအစည်းအဝေးကပြန်ဝါရှင်တန်မှာကက်ဘိနက်အစည်းအဝေးလုပ်တော့ကျွန်တော်ကတော့ဟိုကန့်ကွက်ပါတယ်တရား။နော်ကျွန်တော်အမြင်ကဒီမိုကရေစီတော်လှန်ရေးထဲမှာဒီမိုကရေစီရဲ့အတန်ပြည်ပသားရှိကိုရှိရမယ်။ကြားကြတယ်ဆိုတဲ့မီဒီယာယူဆကိုကျွန်တော်ကဟိုလက်မခံခဲ့ပါဘူး။အခု NUG ကရေဒီယို NUG ဆိုပြီးပေါ်လာဒါလည်းကျွန်တော်တော့ပျောက်မသွားစေချင် NUG ရဲ့အတန်တနည်းဖြင့်ຫນွေဦးတော်လှန်ရေးရဲ့ဥဆောင်အတန်ဖြစ်စေတဲ့နယ်လို့ပနာမကျွန်တော်ဆွေးနွေးပြရစီခင်ဗျာဟုတ်ကဲ့
အခုလိုမျိုးဒီဥပမာ NUG ကသူတို့လိုချင်တဲ့အတန်မျိုးပဲသူတို့လိုချင်တဲ့သတင်းကိုပဲလူထုကိုပေးတဲ့သဘောမျိုးရောဟိုဖြစ်မသွားနိုင်ဘူးလားရှင
်ဒီလိုဗျာအိုးမူအရပေါ့နော် principle အရပြောလို့ရှိရင် media ဆိုတာလွတ်လပ်ခွင့်ရှိရမယ်ဆိုတာအဲ့ဒီ principle ကိုလည်းကျွန်တော်လက်ခံပါတယ်သို့တော့ကျွန်တော်တို့ဒုံကရောအခုຫນွေဦးဒေါ်လာရေးကာလမာယောကဟိုကြားချလို့မရဘူးဗျာအဖြူနဲ့အမဲပဲအစိုးနဲ့အကောင့်မဲ့ဓမ္မနဲ့အာရမနှစ်ရက်တည်းပဲရှိတော့ media တွေကဘယ်မှာရက်မလဲကျွန်တော်အဲ့ဒီ line ကိုတော့ကျွန်တော်ဟိုအခုဒီ principle အရသဘောတူတယ်သို့တော့လက်တွေ့အရာ NUG ဟာຫນွေဦးဒေါ်လာရေးအတန်တနည်းဖြင့်ပြည်သူလူထုရဲ့အတန်တနည်းဖြင့်ဟလာနေတိုင်းတက်ဖြတ်ခံနေရတဲ့လူထုရဲ့အတန်ကိုထင်ဟပ်ပေါ်လွင်တဲ့လို့ယူဆပါတယ်တစ်ချိန်မှာNUG ကဟလာဒီမိုကရေစီဒေါ်လာရေးအောင်မြင်ပြီးတဲ့အချိန်မှာတော့ဒါမီဒီယာရဲ့တကယ်မီဒီယာဆိုတာဒီနိုင်ငံကစံနှုန်းနဲ့ညီတဲ့မီဒီယာကိုဖြစ်ဖို့လို့ဥတည်တယ်လက်ရှိကာလမှာကတော့ဒီတိုင်းပဲကျွန်တော်ကလက်ခံသဘောတူပါတယ်ခင်ဗျဟုတ်ကဲ့
လက်ရှိ NUG ကတင်ဆက်နေတဲ့အပိုင်းမှာဟိုဘလို့နေရာတွေမှာပို့ပြီးတော့ပေါ့နော်ဟိုတိုးတက်အောင်တော့ဘလို့နေရာတွေမှာပို့ပြီးတော့ဟိုအာယုံစိုက်ပြီးတော့ပေါ့နော်ဟိုလုတ်တင်နေရှင
်ခုနကျွန်တော်ဆွေးနွေးသလိုပေါ့နော်သူတို့မှာလက်ရှိထုတ်လွှင့်နိုင်တဲ့အချိန်ကအကန့်အသတ်တော်တော်ကြီးသေးတယ်တူသေးတယ်သူတို့လည်းကောင်းထဲမှာတော့ရှိမယ်လို့ကျွန်တော်ယူဆပါတယ်ဒီကနေ့ပြည်သူလူထုသိတဲ့သတင်းစကားကိုနှွတ်တဲ့အခါမှာဒီမှန်ကန်ရမယ်ဗျဟိုကျွန်တော်ပြောသလိုဟိုကျွန်တော်တို့ဒုလူတာကြီးတဲ့အကုန်မှန်တယ်ဆိုတဲ့အယူဆမျိုးတော့ကျွန်တော်ကတော့သဘောမတူပါဘူးเนาะ Emma Zagawain Lolo Shi, a mean body, and Yuji Lone Dari Poma, Weba Mu Taupia Mu Jambe Musure, a pinele, Shiku Shiam. At the Rolonerago, Dolonerago, Manelo Tokane, a damn you are a chitin, you know, you saw a Taganaga yet. Not a car. Dignicalama, Dama Yiji, the Govica Yogane Patele, I on sighted in the original, you saw. Not a car. ကျောင်းနေလဲပိတ်တာကြပြီပညာရေးကလည်းတိတ်ဆိုးနေတော့လူငယ်တို့တည်တင်တက်ချင်ကြတဲ့ပညာရေးကိုဒီရေဒီယိုအက်ဒစင်အွန်လိုင်းအက်ဒစင်ဘယ်လိုလုပ်မလဲဆိုတဲ့စတီးစဉ်ကိုလည်းပို့ပြီးကျွန်တော်တို့ဟိုလုပ်စေချင်တယ်။
NCTUBအဝေးရောက်ညွန်ပေါင်းအစိုးရဟောင်းဝင်းကြီးဒေါက်တာတင်းဆွေကဗီအိုကိုပြောသွားတာပါအခုတော့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲအခြေအနေကိုကြည့်ကြရအောင်ပါရှင် ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဒေသမှာစစ်ကောင်စီတပ်နဲ့ကိုကန့်တိုင်းရင်သာ MNDAA အဖွဲ့တွေမနေ့ကနေ့လယ်မှာလဲတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားခဲ့ပါတယ်။ဒီပန်ဆိုင်ဘက်မှာတနင်္လာနေ့ကဖြစ်တဲ့တိုက်ပွဲမှာဆိုရင်လဲစစ်ကောင်စီဘက်က10ဦးထက်မနည်းကြာဆုံးတဲ့သတင်းတွေလဲထွက်ပေါ်နေတာပါ။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုကိုငင်းချမ်းကပြောပြမှာပါရှင်။
တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်မုံကိုဒေသဘက်မှာဒီကနေ့အနည်းဆုံးတိုက်ပွဲနှစ်နေရာဖြစ်ပွားခဲ့တာပါလက်တလောတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုမုံကိုဒေသခံတယောက်ကဗီအိုအေကိုအခုလိုပြောပါတယ်ကိုမနခင်ကတော့နော်ကိုပေါ့နော်နော်ကိုနဲ့ဒီမိုလုံကြားထဲမှာဖြစ်တယ်ဗျမော်လော့ဆက်ဆက်တော့နော်ကိုမှာအတန်ကြားနေတာပေါ့နော်အုံကြီးတွေလည်းကြီးတွေကြားနေရတဲ့အုံတုံးတွေပေါ့နော်ဒါပေ ဟေမိုးလုံးကျေးရွာအုပ်စုဟာမုံကိုနဲ့ပန်ဆိုင်ကျူကုတ်အကြားမုံကိုမြို့အနောက်ဘက်မှာရှိပြီးတော့ကောင်းလုံးကျေးရွာအုပ်စုကတော့အရှေ့ဘက်မှာရှိတာပါ။ဩဂုတ်လ29ရက်နေ့ကကောင်းလုံးကျေးရွာအုပ်စုဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နန်းဟာရွာကဒေသခံလေးဦးတိတ်ဆုံးခဲ့တယ်လို့လူရာနဲ့ချီပြီးမုံကိုမြို့ပေါ်တင်ဆောင်ခဲ့ရပါတယ်။
လက်ရှိမုံကိုမြို့ပေါ်မှာယာယီစစ်ဘေးဒုက္ခသည်စခန်း၃ခုဖွင့်လှစ်ထားပြီးတော့ဒုက္ခသည်9ရာနီးပါးရောက်ရှိနေတဲ့အကြောင်းကယ်ဆယ်ရေးဆောင်ရွက်နေသူတို့ကပြောပါတယ်။ဒီနေ့နဲ့တလေးရောက်တိုးတယ်။တလေးရောက်တိုးတာ။ဒီနေ့တော့ကျွန်တော်ဒီအကုန်လုံးဆောက်ရရှိတဲ့ဥပ္ပေါ်။စံကာကသုံးခုပါပဲ။အာရှီချတ်မှာကျွန်တော်နည်းနည်းဝါးနေတော့အိမ်မှာရွှေ့လိုက်ပြီ။စစ်ဆောင်တွေကိုကချင်နှစ်
MNDA တက်တွေကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပြီးပန်ဆိုင်နဲ့နန်းဟူရွာကြားမှာစစ်သားနဲ့အရဲသားအလောင်းတချို့ကိုတွေ့ခဲ့ရကြောင်းပန်ဆိုင်ဒေသခံတွေကပြောပါတယ
်။နန်းဟူရဲ့ပန်ဆိုင်ကြားအလောင်းတွေတော့တွေ့ရတယ်ကနားပြည်လေရောက်တော့ကျွန်တော်ကမကြည့်ဘူး။ရွာသားဟာရွာသားမှာတက်ရောက်ပါတယ်စစ်သားလည်းပါတယ်။လမ်းကြီးမှာပဲတွေ့တာပေါ့။ပန်ဆိုင်ကမောင်းလာတယ်လမ်းကြီးမှာစစ်သားတွေလမ်းကြီးမှာတွေ့တယ်တွေ့ရတယ်ပေါ့။我说打这个话，是啊，要那么我洗吧。
本山本马丁的代表批巴人们洗不落来表白嘞。卢木工业的人上面那瑞马罗，是江西的高楼有啥样嘞？有老十块的老呢，没有得米那屋老屋对呀，将破表他话嘞。我刚拍的卢木工业上面那马嘞，代表批巴人也顾他的 video 里呢，等是亚米的人那对，加松都瑞个破表他话没嘞？是江西本高楼地的人呢，不得比。တစုံတရာထုတ်ပြန်တာမရှိပါဘူးမွန်ဂိုဒေတာဘက်ကတိုက်ပွဲတွေနဲ့ပတ်သက်လို့ကတော့ဩဂုတ်လ28ရက်နေ့ကမွန်ဂိုဒေတာဘက်မှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ပြီးအရာရှိငယ်တဦးနဲ့စစ်တီတချို့ကြာဆုံးကြောင်းလက်နက်ခဲယမ်းတချို့ပျောက်ဆုံးကြောင်းတင်းလာနေကသတင်းထုတ်ပြန်ခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်မှာပဲဒီအပိုင်းအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေအများအပြားကြာဆုံးတယ်လို့မဟုတ်မမှန်ဝါဒဖြန့်နာတွေလည်းရှိနေကြောင်းထည့်သွင်းဖော်ပြခဲ့ပါတယ်ခင်ဗျာ
ကိုငင်းချက်ပါရှင်မြန်မာနိုင်ငံအလဲပိုင်းကဒေတာတချို့မှာအခုရက်ပိုင်းနေ့အတွင်းမိုးရွာသွန်းမှုများပြတဲ့အတွက်ရေကြီးနေတာကြောင့်ဒေတာကန်တချို့ရေဘေးလွတ်ရာယာယီပြောင်းရွှေ့နေရပါတယ်ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုအလိမ်မာကပြောပြမှာပါရှင
်မြန်မာနိုင်ငံအလဲပိုင်းဒေတာတချို့မှာအခုရက်ပိုင်းအတွင်းမိုးဆက်တိုက်ရွာသွန်းနေတာကြောင့်မြေနေပိုင်းကနေအိမ်တွေထဲအထိရေဝင်နေတာကြောင့်တချို့ဒေတာကန်တွေရေဘေးလွတ်ရာကိုပြောင်းရွှေ့နေကြရပါတယ်မန္တလေးတိုင်းမိထီလာခရိုင်ဝန်တွင်းမြို့ကရက်ွက်တချို့နဲ့ကျေးရွာတွေမှာဆိုရင်မိုးရှိန်နဲ့ဝန်တွင်းဆယ်ရီအမှတ်မြင့်တက်လာတာကြောင့်မနစ်တနင်္လာနေ့ညညနေပိုင်းကစပြီးဒေသခံတွေရေပေးလို့ရစီပြောင်းနေကြပါဗျ
ยาสูงาเยลูยาเนี่ยไปกูใช้ยี่เจ้าชนีบีเอ็นเอาสูงยาเนี่ยชี้ชี้เดียวแต่นี่ตุกับพระฮิดาลูมุกุนีเอ็ดเต้าวันชีดูดูกับเจ้าวารีเดี๋ยวอยู่อารมณ์ตุกับมันไม่เบาเลยนะแม่หูเช้าเนี่ยไม่เจอเนี่ยอะไรมาหรอกตอนนี้ไม่เจอเนี่ยอันนี้อาจจะเนี่ยเรื่องเราไม่ชิวเลยแต่แม่ดูเยอะหรอกชิวเอ็งนี่มาข้าเราดีเทียบดีหรอกชิวเอ็งนี่มาหรอดี อันนี้ไม่อันนี้มาหรอยังสู้เราดีเท่าไหร่เนาะแต่ไม่ตอนนี้เนี่ยเราดีป้องชีดลงตอนนี้เนี่ยเราดีอันนี้แค่เด็กตอนนี้เราเชื่อเชื่อเลยเนาะทีนี้มันเข้ามาจากเราเลยว่าเสียงในไลฟ์วิวจีบเนาะเอ็นนี่ไปดิฉันไลฟ์ลีลาเอาไปเราจะต้องดีนี่นี่เลยแม่เนี่ยสาวอยู่ดูมือลูกเรียนเกี่ยวกับเรื่องนี้เลยไอ้ตัวไลฟ์ลีลาเนาะแล้วเราจะเราเองเราดูจะเราดูคำนี้เดียวว่าเราอายาเนี่ยคนเนี่ยจะเราเชื่อหัวเนี่ย
เชฟเลยอยากเปลี่ยนยาดูเรื่อยๆปราฮิตาลูเชนิกาสายตาวีกุญยเป็นนิราพิบารีสกายได้โมยามิวมาเลยที่กันเองที่มูซาได้ยาตัวมูริเจ้าอยากกอดเจ้ามาในทางดูเรื่อยเชฟเลยอยากเปลี่ยนชีวิตนิราบารี
ทีวีนี่นะเอ็นจีไอ้แบบมาเชื่อเชื่อเชื่อเสวยเนี่ยเราเชื่อแบบเนี่ยตัวอะไรเอ็นจีเราเชื่อแบบไอ้เลี้ยงของนี่มันเนี่ยตัวอะไรเอ็นจีเราเชื่อแบบเอาอยู่ในช่วงนี้นะช่วงนี้ตัวไอ้ว่าไอ้เลี้ยงมาลีบอเลี้ยงมาลีบอตัวอยู่ไอ้ยาเดบันนี่เราเชื่อแบบเอาลูกเตลีดูดีเดียนทูบิโอเลยเตลีดูดาโอไอ้แบบบันนี่เราไม่ชื่อกันแม่หมูอะคู่แล้วหมูอยู่ว่าหมูมีอะไรจะหมูไอ้เสียเข้าใจจะหมูบาร์เลยอะ
ประกันเดต้ามาเลยปีกันเลยเต้าจันนี่ก็สาบีเสียกว่าจะชูมาชีวิตจงเขวารีมันเองอยากกับมูอยู่ตอนนี้เชิงเจ้าแต่เปลี่ยนสวาพยานในยันที่นี่มันเนี่ยอยู่จากเขวารีที่กันนี่มันเนี่ยสบายมาเลยมูอยู่เรื่อยเชิงเนี่ยเช้าเย็นเช้ามีอยู่ติดกันเสียกว่าจะชูมาชีวิตเดต้าแค่นี้เลยโลดีตากันนี่ก็เปลี่ยวารีมูต้องทำมันกันละเนี่ยมูต้องเลี้ยงเนี่ยยังมาในเงี้ยเลี้ยงไปเดต้าหรือมามูมีอะไรชีวิต
เราไปยืดมารอโมเนลานายจะชี้ยามูชีวิตอันนี้สุยงจะมีชีเตบุโลโมเลวตาเนสลาบีราอุจิธนากาดูเรียนยงใจมูอุลาทองกับเดียวไปเลยเสรีเนี่ยนี่เนี่ยเราเสียงทางนั้นดูดีเสียงยืดมาเปล่ายาวดีพอเลยอายุเงี้ยโอ้ยยูรู้ว่าเราจะในวิสัยอันนี้ที่ไหนเนี่ยไม่ใช่แม้จะดูเราทุกอย่างเป็นอย่างนี้ เราดีเสียเลยทุกอย่างจะดูแลน่าท้องบุรุษเลยตัวเราไม่ยอมตัวเราเรื่องอะไรที่ตัวเราดีที่เกิดอะไรยังไงเราไม่รู้เราไปโน่นนี่เราไปโน่นนี่เราไปอย่างนี้เราทำเนี่ยตัวเราตีส่วนอย่างนี้เราเสรีมีเนี่ยเราดูแลเราดีเรื่องทางไหนทุกอย่างจะดีจี้อะไรเราตีส่วนอย่างนี้อันนี้เราไม่ดูอย่างไม่ดูอย่างหมด
มูกงูอังติลวิญญาณมาจังกามาอยู่จากเขาจังสาวโบเน่จังกามาเอาไปกับอินดูนีพงลามีลูซาที่เอาตีส่งเข้าไปเช่นดีวีอเมริกันได้ยุติในรีดิโอทอลเลมูริโกนี่สิอเมริกันที่ยังจะวอชเนียมิโรกันได้ยัยทอลเลนเต็นเซปินิวารีจูรูพันยูโมเน่ ไลน์โดมิดาโรบเซนสมารูวิโอเอ็มมาวันอินเทอร์เน็ตสามยี่นาบสิเต้เพิ่มมิสต์ดอทวิโอเอ็นนิวส์ดอทคอมมาเลยจิชูน่าเซนไนมารีที่สมารูวิโอเอ็มมาวันเป็นมาสามยี่นาโกเว้นจิลูมิยาเอ็ดจะนำนิลันด์คุณเนเน่ไซฟอนลิงค์เต้8473848.info สุดเว็บไซต์เราใหญ่เท่าไรกันเนี่ยสมารูวิโอเอ็มมาวันเป็นมาสามยี่นาโกยาวชินไนมารี8473848.info สุดเว็บไซต์เราใหญ่เท่าไรกันเนี่ยสมารูวิโอเอ็มมาวันเป็นมาสามยี่นาโกยาวชินไนมารี8473848.info ดับเบิลยูมุกอย่างสามยี่นาฬิกาเต้ยูทูบในทวิตเตอร์สามยี่นาฬิกาเนี่ยน่าสนใจชูตอนนี้ก็พัฒน์ชูโลยาวารียูเอ็มมาวันยูทูบไลฟ์สังก์ยูทูบดอทคอมสแลชยูเอ็มมิสชานอลพิบารีสโลมังก์วีโอเอบียูอาร์เอ็มเอสเอซีเอชเอเอ็นเอเอลพิบารียูทูบสามยี่นาฬิกายาวไปส่วนยูเอ็มมิสโลย้ายเทไลน์เลยจะมารู้สามยี่นาฬิกายาวไหนมาเลยทวิตเตอร์มาส่วนเนาะทวิตเตอร์ดอทคอมสแลชยูเอ็มมิสพิบารี สโลมังก์ TWITGER.com/voabmes ชิบารีแต่เนี่ยทอลเลนเจติโก SoundCloud กับน้าทามจีเนจิโน SoundCloud.com/voabmes ชิบารี
VOA American သံရုပ်တံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။ဟုတ်တယ်ခုနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်နနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းစီစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။အခုဒုတိယပိုင်းဆက်လက်တင်ဆက်မယ့်အပတ်စဉ်ကဏ္ဍတစ်ခုမှာတော့
ဟုတ်ကဲ့တကယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံတရုတ်ကုန်တွေကအတင်းချိုးပါဘောနော်ဒီကိုဗစ်ရောဂါတိုက်ခိုက်ရေးလုပ်ငန်းစဉ်တွေတော့မစိမ့်ပါဘူးဒီ2020ခုနှစ်ဒီကိုဗစ်ပထမလိုင်းမြန်မာနိုင်ငံကိုစပြီ
းဟိုဒါကတော့မြန်မာနိုင်ငံတရုတ်ကုန်တွေများအတင်းချိုးရဲ့ပြန်ကြားရေးတာဝန်ခံဦးတန်းထွတ်အောင်ကVOA ကိုပြောတာပါ COVID-19 ကာကွယ်ဆေးထိုးအစီအစဉ်အခြေအနေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့နိုင်ငံတကာသတင်းတွေမှာထိတ်တန့်ရောက်နေတဲ့အာဖဂန်နစ္စတန်ကအခြေအနေကိုကြည့်ကြရအောင်ပါရှင်အာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံတကာတပ်တွေပြန်လည်ဆုတ်ခွာသွားကြပေမဲ့ကုလသမဂ္ဂကတော့အကူအညီပေးရေးလုပ်ငန်းတွေအတွက်ဆက်ရှိနေမယ်လို့ပြောလိုက်ပါတယ်။အထူးသဖြင့်နေရဲဆုတ်ခွာခဲ့ရသူတွေအပါအဝင်တန်းနဲ့ချီတဲ့အာဖဂန်လူထုအတွက်စာနာမှုအကူအညီတွေပေးနိုင်ဖို့လုပ်ငန်းတွေဆက်လုပ်သွားမှာပါ။ဒီအကြောင်းကုလသမဂ္ဂရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတောက်လီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုရဲမွန်ကပြောပြမှာပါရှင်။
တာလီဘန်တွေတိုင်းပြည်ကိုထိန်းချုပ်လိုက်ပေမဲ့အာဖဂန်နစ္စတန်နိုင်ငံမှာဗဟိုအစိုးရရဲ့အုပ်ချုပ်မှုကင်းမဲ့နေတာဟာပြဿနာအဖြစ်ကုလသမဂ္ဂအေဂျင်စီတွေကပြောပါတယ်။တချိန်တည်းမှာပဲအာဖဂန်နစ္စတန်နိုင်ငံကအကူအညီလိုအပ်နေသူတွေကိုပံ့ပိုးနိုင်ဖို့တာလီဘန်တွေတခြားအဖွဲ့တွေနဲ့ဆယ်စုနှစ်နဲ့ချီဆွေးနွေးမှုတွေရှိနေတာကိုလည်းအလေးထားပြောဆိုကြပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UN OCHA ရဲ့ပြောခွင့်ရယန်ဆလာယာကေကတော့အရင်တွေ့ကြုံအရာအခုအခါမှာလည်းအရေးပေါ်အကူအညီလိုအပ်သူတွေကိုထောက်ပံ့ဖို့စာနာမှုအကူအညီပေးရေးအေဂျင်စီတွေကိုခွင့်ပြုလိုက်မယ်လို့ယူဆကြောင်းပြောပါတယ်
။ The armies have left but the UN is staying and we are committed to stay and that's what we have said from the beginning and that's what we are doing.
ကျွန်တော်ထပ်ပြောရရင်လည်းကုလသမဂ္ဂကတော့ဆက်ရှိနေမှာပါ။ဆက်နေဖို့လည်းစိတ်ပိုင်းဖြတ်ထားပါတယ်။ဒါကိုလည်းအစကတည်းကပြောထားတာပါ။ဒီနေ့ထဲမှာပဲလူ800000လောက်ကိုစာနာမှုအကူအညီထောက်ပံ့ပေးခဲ့တယ်ဆိုတာကိုလည်းထပ်ပြီးဖြေပေးချင်ပါတယ်။ဒီကိန်းကကျွန်တော်တို့ဆက်နေဖို့လိုအောင်မယ်ဆိုတော့ပြတ်တာရောက်တယ်လို့လည်းထင်ပါတယ်
။ကုလသမဂ္ဂကတော့ပြည်ပခန့်တွေကြောင့်နေရာဆုံးခွာကြရတဲ့လူပေါင်း3000ခွဲအပါအဝင်ဒီနှစ်ထဲအာဖဂန်နစ္စတန်နိုင်ငံမှာလူ16တန်းလောက်ကိုအကူအညီပေးဖို့ရည်မှန်းထားတာပါ။ဒါပေမဲ့လည်းစာနာမှုအကူအညီမျိုးတွေအတွက်လိုအပ်တဲ့ 1.3 ဘီလီယံရဲ့39ရာခိုင်နှုန်းသာရရှိထားတဲ့အတွက်အပြည့်အဝမရရင်တော့ကူညီဖို့အခက်အခဲရှိနိုင်တယ်လို့လည်းပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ဆေးဝါးပစ္စည်းအကူအညီ12တန်ခွဲကိုအာဖဂန်နစ္စတန်နိုင်ငံမဇာရီအီရှာရက်လေဆိပ်ကနေတနင်္လာနေ့ကနေပဲပေးပို့နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းဒီထက်မကလိုအပ်နေသေးတယ်လို့လည်း WHO ပြောခွင့်ရအမျိုးသမီး Margaret Harris ကပြောပါတယ်။ WHO ရဲ့ data အတွင်းထောက်ပို့စခန်းရှိရာဒူဘိုင်းကနေဒီတစ်ပတ်ထဲနောက်ထပ်၄ချောင်းကနေနှစ်တုပ်ထပ်ပို့ဖို့စီစဉ်ထားပြီးတော့တခြားပို့နိုင်မယ့်နည်းလမ်းတွေကိုလည်းရှာဖွေနေတယ်လို့ပြောပါတယ်။တချိန်တည်းမှာပဲငွေကြေးမလုံလောက်မှုကြောင့်အာဖဂန်နစ္စတန်နိုင်ငံကကျန်းမာရေးဆောင်ရှားမှုလုပ်ငန်းတွေကိုပိတ်လိုက်ရတာတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့လုပ်ငန်းတွေကိုလျှော့ချနေရတာတွေအပေါ်စိုးရိမ်ကြောင်းလည်းပြောခဲ့တာပါအခြေခံကျန်းမာရေးဆောင်ရှားမှုတွေအားနည်းတဲ့ပြဿနာကိုတန်းနဲ့ချီတဲ့အာဖဂန်တွေရင်ဆိုင်နေရတယ်လို့လည်းပြောပါတယ
် The range of services that will be impacted include immunization for children, antenatal care,
ဒီကိန်းနိုင်တဲ့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေထဲမှာကလေးတွေကာကွယ်ဆေးထိုးတာ၊ကိုဝင်ဆောင်တဲ့မိဖွားမိခင်တွေကျန်းမာရေး၊ကိုဝင်ဆောင်မိခင်တွေစားဖွားရေးလုပ်ငန်းတွေ၊အာဟာရနဲ့ကိုဗစ်ရောဂါကုသရေးဌာနတွေအပြင်တခြားမရှိမဖြစ်ဝန်ဆောင်မှုတွေပါဝင်ပါတယ်။ခမန်းတွက်ချက်မှုတွေအရကျန်းမာရေးဆောင်ရှားမှုဌာန50ပိတ်ရတဲ့အခါအမျိုးသမီး9ယောက်နဲ့အသက်5နှစ်အောက်ကလေး58ယောက်နေ့စဉ်သေဆုံးလေ့ရှိတတ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာကြုံရမဲ့ခြေကဲစရာအခြေအနေဟာနိုင်ငံတကာတပ်တွေရုတ်သိမ်းပြီးနောက်ပိုင်းညင်သာထင်တာမရှိတော့မှကိုလည်းနိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေကစိုးရိမ်နေကြပါတယ်။စာနာမှုဆိုင်ရာအကျက်အသေးကြီးတစ်ခုဟာအခုမှအဆသာရှိသေးတယ်လို့လည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတရိပ်ပေးထားတာပါ။အာဖဂန်နစ္စတန်နိုင်ငံမှာအရေးယူအပြစ်ပေးခံရမယ့်အခြေအနေနဲ့ပြည်ပခန့်တွေကြောင့်ထွက်ပြေးလာသူတွေကာကွယ်ဆောင်ရှောက်ဖို့လိုအပ်နေသူတွေအတွက်နေဆက်တကားတွေကိုဖွင့်ထားကြဖို့လည်းမဟာမင်းကြီးကတိုက်တွန်းထားပါတယ်ခင်ဗျာ
။ကိုရဲမမရှင်ကဘာမှာသွေးတိုးရောဂါရှိသူအရေအတွက်ဟာလွန်ခဲ့တဲ့နှစ်ပေါင်း30အတွင်းနှစ်ဆတိုးလာပြီးတော့
ဒီတက်တမနှစ်ရှစ်ဘီလီယံရှိခဲ့ကြောင်းနဲ့မြန်မာနိုင်ငံအပါအဝင်ဖွံ့ဖြိုးဆဲနိုင်ငံတွေမှာအများစုတွေ့ရကြောင်းလဲသူတေသနလေးလာကျအသစ်တွေကဖော်ပြလိုက်ပါတယ်ဒီ ဒီလိုယောဂအတွက်စိတ်ကူးစားမှုခံယူမှုရှိတာကိုတွေ့ရှိကြတာပါအများစုကလည်းယောဂရှိမရှိစစ်ဆေးတာမရှိလို့ယောဂချင်းတွေကိုလည်းမသိကြပါဘူးကျန်းမာရေးအသည့်အားနည်းတာကြောင့်အသက်ဆုံးမတဲ့အထိကြုံကြရတယ်လို့လည်းကမ္ဘာကျန်းမာရေးအဖွဲ့WHO ရဲ့မကူးစက်နယ်နဲ့ယောဂဌာနကွဲညွှန်ကြားရေးမှုဘန်တီမက်ကယ်ဆန်ကပြောပါတယ်
ပထမတစ်ချက်အနေနဲ့နှလုံးယောဂဟာသေဆုံးမှုအများဆုံးယောဂတစ်ခုဖြစ်သိထားကြပါတယ်။နောက်ဆုံးကမ္ဘာကျန်းမာရေးခန့်မှန်းချက်အရညှစ်စဉ်နှလုံးယောဂကြောင့်သေဆုံးသူစက်ခွန်ဓာတ်မတန်းရှိပါတယ်။ဒီလိုဖြစ်ရတဲ့အဓိကအကြောင်းရင်းတွေထဲမှာသွေးတိုးယောဂပါတယ်ဆိုတာကလည်းသိထားပါတယ်။သွေးတိုးယောဂနှလုံးအုံနောက်ကြောက်ကြက်ယောဂတွေဖြစ်နိုင်တဲ့အနေအကိုသိရတာတိုးလာစေလို့ကမ္ဘာမှာလူသေဆုံးမ
ဆေးလေးသုံးဆွဲတာအဝလွန်တာတွေပါဝင်ပြီးကျန်းမာရေးအတွက်အန္တရာယ်ရှိတဲ့ဆူနာမီလှိုင်းလုံးဖြစ်နေတော့တင်စားပြောဆိုသူတွေရှိပါတယ်။အစီရင်ခံစာပြုစုသူတွေကတော့ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်ကြဖို့တိုက်တွန်းထားတယ်လို့သူတို့ရောကသွေးပေါင်ချိန်တိုင်းပြီးအလွယ်တကူစစ်ဆေးသိရှိနိုင်တယ်လို့အကုန်ချမများပဲထိထိရရောက်ကုသနိုင်အောင်လည်းပြောဆိုထားပါတယ်။လေလာချေရလွန်ခဲ့တဲ့နှစ်ပေါင်း30အတွင်းသူတို့ရောကတန်းခံစားရတဲ့ပြဿနာချမ်းသာတဲ့နိုင်ငံတွေကနေအလယ်လက်နဲ့ဝင်ဝင်နေတဲ့နိုင်ငံတွေစီမှာပုံများလာတာကိုလည်းတွေ့ရှိခဲ့ရတာပါ။ချမ်းသာတဲ့နိုင်ငံတွေမှာသူတို့ရောကဖြစ်ပွားမှုကြီးကျဆင်းလာပေမဲ့ဆင်းရဲတဲ့နိုင်ငံတွေမှာဖြစ်ပွားမှုကြီးတိုးလာနေတယ်လို့လည်းအစိုးရခံစားမှုပူးတွဲပြုစုခဲ့တဲ့ London Imperial တက္ကသိုလ်ကကမ္ဘာပတ်ဝန်းကျင်ကျန်းမာရေးဆိုင်ရာပါမောက္ခမာဂျီအဇာဒီကပြောပါရယ်
။ So many parts of Sub-Saharan Africa parts of South Asia some of the Pacific Island nations they are still not actually getting the treatment that are needed.
Africa တောင်ပိုင်း Sahara ဒေသနေရာအတော်များများနဲ့တောင်အရှဒေသဒဇိတပိုင်းအပြင် Pacific ကျွန်းနိုင်ငံတချို့မှာအခုတတိလိုအပ်နေတဲ့ကုသမှုတွေခံယူကြတာမျိုးမရှိသေးပါဘူး။ဒါကြောင့်လဲဒီဒေသမှာကုသမှုပေးနိုင်ဖို့အာရုံစိုက်နေပါလေ။လွန်ခဲ့တဲ့တစ်နှစ်ခွဲလောက်အတွင်းနေစဉ်လိုလိုကြားနေရတာကတော့ယောဂလက္ခဏာရှာဖွေတာကုသတာတွေအတွက်မတတ်နိုင်ကြတဲ့ကိစ္စပါ။အခုလည်းကမ္ဘာ့ကျန်းမာရေးအတန်းဝင်ကသတိထားဖို့လိုပါတယ
်။1990ကနေ2019ခုနှစ်အတွင်းအချက်အလက်တွေအရကမ္ဘာမှာသူတို့ရောဂါအများဆုံးဆယ်နိုင်ငံစီးမှာမြန်မာနိုင်ငံကိုလည်းထည့်သွင်းထားပြီးအမျိုးသမီးတွေမှာအဖြစ်များတာကိုလည်းသူတည်စီတွေ့ရှိထားတာပါ။ရောဂါဖြစ်ပွားမှုများတဲ့ဒေသတွေမှာကုသမှုနှုန်းကလည်းအမျိုးသမီးတွေမှာ25ရာခိုင်နှုန်းအောင်နဲ့အမျိုးသားတွေမှာ20ရာခိုင်နှုန်းအောင်ရှိနေကြောင်းလည်းတွေ့ရှိထားပါတယ်။ဒီချိန်ထဲမှာပဲကနေဒါ၊အိုင်စလန်နဲ့တောင်ကိုရီးယားတို့လိုဖွံ့ဖြိုးတဲ့နိုင်ငံတွေမှာတော့သူတို့ရောဂါကိုထိထိရောက်ကုသနိုင်ကြတယ်လို့စူးစူးဝါးအဆင့်ထိရောက်မလာအောင်ကာကွယ်နိုင်တဲ့အကြောင်းလေးလေ့လာချင်းမှာတွေ့ရှိထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ကြရအောင်ပါ။အာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာလူသူတွေကိုအမေရိကန်နဲ့မဟာမိတ်တွေကလေယာဉ်နဲ့ကယ်ဆယ်ပေးနေတာဒီသတင်းပတ်အတွင်းအဆုံးသတ်ဖို့အဆုံးသတ်သွားပါပြီ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဒီဖြစ်ရပ်အပေါ်ကင်တွယ်ပုံနဲ့ပတ်သက်လို့တချို့ကပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်။ခပူးနေစိတ်မှာကယ်ဆယ်ရေးဆောင်ရွက်နေစဉ်အတွင်း ISIS တွေကဘုံခွဲတိုက်ခိုက်တာကြောင့်အမေရိကန်တပ်ဖွဲ့ဝင်တချို့နဲ့အာဖဂန်အရက်သားတွေလည်းတိုက်ဆုံခဲ့ပါတယ်။ဒါပေမဲ့လည်းလူပေါင်းသိန်းနဲ့ချီအာဖဂန်ကနေကယ်တင်နိုင်ကြောင်းဘိုင်ဒန်အစိုးရကပြောထားတာပါ။မစ်ရှယ်ကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြမှာပါရှင
်။
အော်လာသုံးဆက်တင်းနေနောက်ဆုံးထားပြီးအာဖဂန်နစ္စတန်ကကယ်ဆယ်ရေးလုပ်ငန်းတွေဆုံးသက်မယ်လို့ကနဦးပိုင်းကပြောထားပေမယ့်အမေရိကန်နိုင်ငံသားတွေနဲ့မဟာမိတ်အာဖဂန်တွေနိုင်ငံကထွက်ခွာနိုင်ဖို့ကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့ဘိုင်ဒန်ဆွေးရကပြောပါတယ်။တာလီဘန်ထိတ်တန့်အကြီးအကဲတဦးကလည်းအနာဂတ်ကာလမှာနိုင်ငံရဲ့ခြားကိုထွက်ခွာလိုသူတွေကိုထွက်ခွာခွင့်ပြုမ have made very clear.
Taliban တွေအနေနဲ့ဩဂုတ်လ31ရက်နေ့ကြော်သွားရင်နောက်မှလွတ်လပ်စွာခရီးသွားလာခွင့်ပြုလိုက်မယ်လို့နိုင်ငံပေါင်း114နိုင်ငံကမျှော်လင့်ထားကြောင်းရှင်းလင်းပြသစွာပြောဆိုထားပါတယ
်။လူငယ်တဲ့သတင်းပတ်အတွင်းကပူးလေးစိတ်မှာအသေးခံဘုံကွဲသမားတွေရဲ့လက်ချက်ကြောင့်ကြာဆုံးသွားတဲ့အမေရိကန်တပ်ဖွဲ့ဝင်73ဦးဒိုဗာလေဒါစကန်ကိုတနင်္ဂနွေနေ့ကရောက်ရှိလာစဉ်မှာသမ္မတဘိုင်ဒန်ကလေစိတ်မှာဂုဏ်ပြုခဲ့ပါတယ်။ဒီတိုက်ခိုက်မှုအတွင်းအာဖဂန်တရားကျော်လဲသေဆုံးသွားပါတယ်။အမေရိကန်တပ်ဖွဲ့တွေအာဖဂန်နစ္စတန်ကဆုတ်ခွာချိန်မှာ NLA များပြီးရုံးရင်ဆန့်ကပ်မှုတွေကျင်းပမှာဖြစ်ပေမဲ့လူငယ်တဲ့သတင်းပတ်တွေအတွင်းလူပေါင်းသသိန်းကျော်ကိုအောင်မြင်စွာကယ်ထုတ်နိုင်ခဲ့တယ်လို့လည်းဆိုပါတယ်။ဝေဖန်သူတွေကတော့ဘိုင်ဒန်ဟာအနေအကြီးလို့နဲ့အမှားယွင်းတွေလုပ်ခဲ့တယ်ဆိုပြီးပြောပါရယ် Republican ထက်လွတ်တော် Matt Lindsey Graham က CBS Face the Nation အစီအစဉ်မှာအခုလိုပြောပါရယ
် President Biden said that he wanted to take this Afghanistan
off. နောင်တက်လာမယ့်သမ္မတတွေအတွက်ဝင်တော့ဝင်ဖို့မဖြစ်အောင် Afghanistan ကနေဆုတ်ခွာမယ်ဆိုပြီးသမ္မတ Biden ကပြောပါရယ်ဒါပေမဲ့သူလုပ်ခဲ့တာကအဲ့ဒါကိုစန့်ကျင်ဘက်ပါနောင်နေ့20အတွင်းအမေရိကန်သမ္မတတွေဒီကိစ္စကိုရှင်းဆိုင်ဖြေရှင်းအောင်မှာပါ
အမေရိကန်ထောက်လှမ်းရေးအစီအခံစာတွေရအာဖဂန်နစ္စတန်မှာရှိတဲ့အကြမ်းဖက်အဖွဲ့တွေအနေနဲ့လက်ဦးမှုယူတိုက်ခိုက်နိုင်မယ့်အနေအထားမှာရှိမနေဘူးလို့ဘိုင်ဒန်ဆိုရကပြောပါတယ်။ဒါပေမဲ့လည်းရေရှည်မှာတော့ပြန်အင်အားကောင်းလာနိုင်မယ့်အပေါ်စိုးရိမ်မှုတွေရှိနေပါတယ်။အမေရိကန်မျိုးသားလူကြော်ရေးအကြံပေးဂျိတ်ဆူလီဗန်က CBS Face the Nation စီစဉ်မှာအခုလိုပြောပါတယ်
။ What we have proven over time in other countries
and အကြမ်းဖက်သမားတွေရဲ့ချင်းချောက်မှုအန္တရာယ်တွေကိုအမေရိကန်စစ်မှုရှင်တပ်ဖွဲ့ဝင်တွေမလွတ်ပဲနဲ့တခြားနိုင်ငံတွေအထိကိုလိုက်လံနှိမ်နှင်းနိုင်ကြောင်းတည်ပြပြီးပါပြီ
။အမေရိကန်အနေနဲ့ရှေ့လျှောက်အာဖဂန်နစ္စတန်ကိုအနီးကပ်စောင့်ကြည့်သွားမှာဖြစ်ပေမဲ့တန်တမန်တွေကဆက်ထားမှာမဟုတ်ဘူးလို့ပြောပါတယ်။နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်က
We're going to have to see exactly what happens in the
in the သတင်းပတ်တွေလာပိုင်းနေအတွင်းတာလီဘန်တွေဟာလုံခြုံရေးဆိုင်ရာကိစ္စရပ်တွေအပါအဝင်သူတို့ဘလို့ရပ်တည်ဆောင်ရွက်သွားမလဲဆိုတာကိုတွေးကြရပါလိမ့်မယ်။
အနည်းငယ်ကြာအမေရိကန်တပ်တွေအခြေချခဲ့တဲ့အာဖဂန်နစ္စတန်ရဲ့ပုံမှန်ဆက်ဆံရေးပြန်ချရှိလို့ရနိုင်တဲ့အခြေအနေကိုလည်းစောင့်ကြည့်ခက်ခတ်သွားမှာဖြစ်ကြောင်းဘလင်ကင်ကပြောပါရယ်ခင်ဗျာ
ကိုအောင်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရေဒီယိုအစီအစဉ်ကိုထုတ်လွှင့်ချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်။အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးနိုင်မှုစီစဉ်လှုပ်ဆောင်ခဲ့ရမှာမြန်မာနိုင်ငံသားတွေသာမကမြန်မာနိုင်ငံမှာလက်ရှိရှိနေတဲ့နိုင်ငံသားတွေထဲမှာပါဆေးထိုးကျင်သူတွေရှိနေတာကိုတွေ့ရတယ်လို့မြန်မာနိုင်ငံတရုတ်ကုန်တယ်များအတင်းချုပ်ရဲ့ကိုထူကိုထ COVID-19 ကာကွယ်ဆေးထိုးနိုင်ရေးလုပ်ငန်းကော်မတီပြန်ကြားရေးတာဝန်ခံဦးတန်းထွအောင်က VOA ကိုပြောပါတယ်COVID-19 ရောဂါကိုကာကွယ်နိုင်ဖို့ဘလို့ကာကွယ်ဆေးကိုပဲဖြစ်ဖြစ်ထိုးကြပါလို့လဲသူကတိုက်တွန်းပါတယ်ကိုကျော်ကျော်သိန်းကဆက်သွယ်ညွှန်းထားပါတယ်ရှင
်ဦးတန်းထွအောင်ပြန်တွေ့ရတာဝမ်းသာပါတယ်ဒီလိုနဲ့ဆက်သွယ်ညွှန်းဝင်ပြုတဲ့အတွက်လည်းပဲကျေးဇူးတင်ပါတယ်အလုပ်တွေရှုပ်တဲ့ကြားကအချိန်ပြေးပြီးတော့ဆက်သွယ်ညွှန်းဝင်ပြုတာနော
်ဆ
ိုတော့ဒီကိုတန်းထွအောင်ပါဝင်ပြီးတော့လှုပ်ဆောင်နေတဲ့မြန်မာနိုင်ငံတရုတ်ကုန်တယ်များအသင်းချုပ်ပေါ့နော်မြန်မာ Chinese Chamber of Commerce MCCOC ဒီ MCCOC ကပြီးခဲ့တဲ့ရက်ပိုင်းတွေမှာတရုတ်နိုင်ငံကနေပြီးတော့ Sinopharm COVID ကာကွယ်ဆေးကိုသွားပြီးတော့ယူလာတယ်ယူလာပြီးတော့မြန်မာပြည်မှာထိုးနှံ့ကျင်တဲ့လူတွေကိုအခကြေးငွေနဲ့ထိုးပေးတယ်ဆိုတဲ့အစီအစဉ်ကျွန်တော်သိထားပါတယ်ဆိုတော့ဒီနေ့မှာကျွန်တော်ပထမဦးဆုံးစိတ်ဝင်စားတဲ့မိကုံးကဟဲ့လားအခုလိုမျိုးတရုတ်နိုင်ငံကိုသွားပြီးတော့ Sinopharm ကာကွယ်ဆေးဝယ်မယ်ငါတို့ဟလာပြီးတော့မြန်မာပြည်မှာငါတို့ပြန်ထုတ်ပြမယ်ဆိုတာမျိုးကိုဘယ်လိုများစိတ်ကူးရခဲ့ကြတာပါလဲကိုတန်တော
်ဟုတ်ကဲ့တကယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံတရုတ်နိုင်ငံအပြင်ချိုးပါဘောနော်ဒီ COVID ယောဂတိုက်ခိုက်လုပ်ငန်းစဉ်တွေတော့မစိမ့်ပါဘူး။ဒီ2020ခုနှစ်ဒီကိုဗစ်ပထမလိုင်းမြန်မာနိုင်ငံကိုစပြီးဟိုရိုက်ခတ်စဉ်ကလေးကကျွန်တော်ဒီနိုင်ငံတော်ရဲ့ကိုဗစ်ယောဂတိုက်ခိုက်ရေးလုပ်ငန်းစဉ်တွေနဲ့ဒီဖုန်ကြီးเจ้าများ၊ဒီလရှင်เจ้าများ၊စေယုံများ၊အသင်းအဖွဲ့များ၊နောက်ကိုဗစ်ကုသိုလ်စင်တာများကိုပေါ့နော်။အလူငွေတွေ၊နောက်ပြီးတော့ mask တွေ၊ PPE တွေ၊နောက်ကိုအခုချိန်တိုင်းကိရိယာတွေ၊အဲကွန်းတွေစသည်များပေါ့နော်။အာလှူဒန်းခဲ့ပါတယ်။တော့လုံခဲ့တဲ့လအနည်းငယ်လောက်ကမြန်မာနိုင်ငံမှာရှိတဲ့ဒီတရုတ်နိုင်ငံသားများကိုတရုတ်တန်ရုံကလေပြောပက်ကွယ်စီးထိုးပြီးအစီအစဉ်လေးတစ်ခုရှိရပါတယ်။အဲ့ဒီအချိန်မှာကျွန်တော်ဒီမြန်မာနိုင်ငံမှာလဲကိုဗစ်ရောဂါလဲကိုဗစ်ရောဂါကြောင့်ပေါ့နော်အသက်ပေးလိုက်ရတဲ့သူတွေလဲမနှဲတော့ပါမနှဲဘူးပေါ့နော်။အဲ့ဒီအချိန်မှာကျွန်တော်ရဲ့ဥက္ကဋ္ဌလေပြီးတော့ဒီမြန်မာနိုင်ငံအတွင်းမှာနေထိုင်ရရှိတဲ့သူတွေကိုလူမျိုးမျိုးဘာသာမျိုးနိုင်ငံသားမျိုးပေါ့နော်ထိုးခွင့်ရစေချင်တဲ့စေတနာလေးပေါ်လာတယ်။အဲ့အရာတွေပဲအစာပြုတ်ဖြစ်ရပါ။အခုဆိုရင်ဟုတ်အခုဆိုရင်ကျွန်တော်တို့နေစရင်ပေးထားတဲ့လူတွေထဲမှာမြန်မာနိုင်ငံသားများသာမကဒီအမေရိကန်နိုင်ငံသားတို့ဂျပန်တို့ကိုရီးယားဗြိတိန်နောက်တရုတ်ဘင်္ဂလားဒေ့ရှ်စသည်နိုင်ငံသားများလည်းပါဝင်ပါတယ်ခင်ဗျ
။ဟုတ်ကဲ့မြန်မာနိုင်ငံမှာရှိနေကြတဲ့အထက်မှာမြန်မာနိုင်ငံသားတွေမကပဲနဲ့မြန်မာနိုင်ငံမှာလက်ရှိရောက်နေတဲ့ဒီပနိုင်ငံသားတွေကပါလာတာပေါ့နော
်။
ဆိုတော့ဒီလိုမျိုးပေါ့နော်ကျွန်တော်တိတိလောက်ပေါ့ကျွန်တော်စဉ်းစားရှိတဲ့အချက်လည်းအရာကနိုင်ငံတစ်ခုရဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကျွန်တော်တို့ဟလာပရာဟိတာဘဝဖြစ်ဖြစ်ဟလာအကျိုးမြတ်ယူတဲ့ဘဝဖြစ်ဖြစ်အဲ့လိုမျိုးအစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကနေပြီးတော့တခြားနိုင်ငံကနေကိုဗစ် -19 ကာကွယ်ဆေးတစ်ခုကိုသွားယူပြီးတော့ကိုယ်နိုင်ငံတွေကလူတွေအတွက်ဟလာအခနဲ့တော့လောကအခနဲ့တော့လောကထိုးပေးဆိုတဲ့အစီအစဉ်မျိုးကမြန်မာပြည်မှာတွေမကဘူးကျွန်တော်သိထားသလောက်နိုင်ငံတကာမှာပါကျွန်တော်တို့တခါမှမကြားဘူးကိုစံတော
်ဟုတ်ကဲ့မြန်မာနိုင်ငံမှာဆိုလို့ရှိရင်တော့ကျွန်တော်တို့အပင်ရဲ့ဒီကာကွယ်ဆေးထိုးနိုင်ရေးလုပ်ငန်းစဉ်ကတော့မြန်မာနိုင်ငံရဲ့ပထမဆုံးပုဂ္ဂလိကကိုတူကူတာကာကွယ်ဆေးထိုးနိုင်ရေးစီစဉ်တော့ပေါ့နော်ဆိုင်လိုဖိုင်းဂရုကလည်းပြောပါတယ်ကဘာပေါ်မှာပုဂ္ဂလိကအဖွဲ့အစည်းတွေထဲမှာသူတို့ကျွန်တော်တို့ဒီ MCCOC ကိုတာပထမဦးဆုံးရောင်းပေးတာလို့ပြောတယ်အဲ့တော့အကြာကတော့ Sino Fan ဘက်ကကြည့်ရင်တော့ကျွန်တော်တို့ကတကဘာလုံးမှာဒါပထမဦးဆုံးပဲသို့တော့ကျန်တဲ့ COVID ရှိတို့တခြားကာကွယ်ဆေးတွေကိုတော့ပုဂ္ဂလိကအဖွဲ့တွေတခြားနိုင်ငံမှာဝယ်ယူပြီးအဲ့လိုထိုးပြတာရှိမရှိတော့ကျွန်တော်လည်းသိချောင်ခင်ဗျာ
ဟုတ်ကဲ့ဗျာဟုတ်ကဲ့ကိုတန်းထောင်တော့ဒါတကယ်ကိုဘယ်လိုခေါ်မလဲ pilot ပေါ့နော်ပြောရမယ်ဆိုရင်တော့ဟိုအရင်တုန်းကနမူနာမရှိခဲ့ဘူးအရင်တုန်းကကြည့်စရာစံမရှိဘူးဟလာအရင်တုန်းကသူများတွေဘယ်လိုလုပ်ခဲ့ကြတယ်လဲဆိုတာကိုကြည့်စရာမရှိဘဲနဲ့ကိုကစပြီးတော့လမ်းဖောက်ပြီးတော့လိုရတယ်ဆိုတဲ့အခါကျတော့ကျွန်တော်စဉ်းစားမိတာအရန်ကြီးတော့လေချော့ချော့ရှူရှူလွယ်ကူမယ်လို့ကျွန်တော်မထင်ဘူးဆိုတော့ကိုသက်တို့အောင်ဘလို့များအခဏတိုင်းဆောင်ရွက်ခဲ့ရတယ်ရှိတယ်ဘသူတွေနဲ့ပြောဆိုဆွေးနွေးခဲ့ကြရလဲ
ဟုတ်တယ်ခက်ခဲတော့ရှိတယ်ဗျာဘာလို့လဲဆိုကျွန်တော်အတင်းမှာဒီလုံမဲရှင်တွေညားတယ်ဆိုရင်နေပယ်အပြီးပြရပါတော့အားလုံးကဒီတက်မှရေးနေပယ်ရလဲမဟုတ်တော့ခါကျတော့တခါချင်းမတိရလေးတွေရှိတယ်အဲ့ဒါကိုကျွန်တော်စံတော်ဝါလေးနဲ့ပေါ့နော်ဟိုမီးမြန်ပြီးတော့လုတ်ခဲရလေးလည်းရှိတယ်အရင်ဆုံးကျွန်တော်တို့ဒီလုပ်ငန်းကိုဟိုအစပိုင်းမှာပေါ့နော်အရင်ဆုံးကျွန်တော်တို့မြန်မာနိုင်ငံဆိုင်ရာတိကျတမ်းမတ်ကိုတောပြီးအကူအညီတောင်းရတာပေါ့နော်နောက်ပြီးတော့ကျန်းမာရေးဌာနနဲ့ရန်ကုန်ကျန်းမာရေးဌာနအပြင်ရန်ကုန်နဲ့တခြားတိုင်းနဲ့ပြည်နယ်ပြည်ပမှာရှိတဲ့ COVID-19 ရောဂါထိန်းသိမ်းရေးအရေးပေါ်တုံ့ပြန်ကော်မတီတွေနဲ့ရခွင့်ပြုချက်ရယူရတာပေါ့နောက်ပြီးနေအသီးသီးမှာရှိတဲ့ဒေသခံအဖွဲ့အစည်းတွေနဲ့ဒီလူစင်းဝိုင်းကောက်ပေးဖို့ပါဝင်အခြားလူအပ်တဲ့အစီအစဉ်များကိုလုပ်ပေးဖို့လည်းဆွေးနွေးရပါတယ်ခင်ဗျ။ဟိုကာကွယ်ဆေးထားသူမှုနဲ့တည်ယူဖို့ဆောင်တဲ့နေရာမှာလည်းလူအပ်တဲ့အေးပမာဏနဲ့စနစ်တကျတည်ယူထိန်းသိမ်းနိုင်ဖို့အတွက်စီးပွားဆိုင်ရာ logistics company နဲ့လည်းဆွေးနွေးရပါတယ်ခင်ဗျ။
ညာကြီးပေါ့နော်။ဆိုတော့ကျွန်တော်တွေးကြည့်တယ်ကိုသက်ထောင်ပြောနေနေကျွန်တော်တွေးကြည့်တယ်ဆိုတော့တန်ယုံတရုတ်မြန်မာနိုင်ငံဆန်တရုတ်တန်ယုံရဲ့တာမန်ကြီးကနေစပြီးတော့ပေါ့နော်ဂျန်နဲ့သက်ဆိုင်ရာသူကန္နာဘောင်းဝဲလို့ဆောင်ပေးကြတဲ့လူတွေကိုဆက်သွယ်ပြောဆိုကြတဲ့အခါကျတော့ဒီလိုမျိုးကာကွယ်ဆေးထိုးဖို့ဆိုတဲ့ကိစ္စအခါကျတော့အားလုံးကလူလူလာလာရှိလိမ့်မယ်လို့တော့ကျွန်တော်တို့အဲ့လိုခံမှန်းမိတာပဲ
အားလုံးဆိုတာ
ခုနကလူကိုတန်ထောင်လို့ဆက်သွယ်လို့ဆောင်ရသူအကုန်လုံးကဒါကိုလူလူလာလာနဲ့ဝိုင်းဝန်းပြီးတော့ဟလာလိုအပ်တာကူညီပေးလို့ဆောင်ပေးရှိကြမယ်ထင်ပါရဲ့
ဟုတ်ကဲ့ဟုတ်ကဲ့တာမကြီးဘက်ကလည်းဟိုအရန်လူလလနဲ့ကူညီပေးတယ်နောက်ပြီးတော့ဒီကျမဝန်ကြီးဌာနကလည်းဒါကျွန်တော်တို့ကိုဥစားလိုအပ်တဲ့ပံ့ပိုးမှုတွေပေးတယ်နောက်ပြီးတော့ဒီထိုးနာမည်သူတွေဘက်ကလည်းဟိုထိုးချင်တဲ့သူကလည်းအရန်များပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါနောက်ပြီးကိုဆက်လိုက်ချင်တယ်လူများအရန်များသလားကျွန်တော်အခုဒီတလောက်ကဒီသူအနာကဒီ IM ICC Dilan MCC ဒါဆိုရင်ကျွန်တော်ကဟိုခေါ်ဝေါ်မရင်းဘူးအဲ့ဒီစာအုပ်ကြီးထဲမှာနော
်ဘူဝနာဘူမီ event park
ဟုတ်ကဲ့ဆိုတော့အဲ့ထဲမှာထိုးပေးနေတယ်လို့ကျွန်တော်အဲ့လိုမျိုးဟိုတည်ထားတယ်ဆိုတော့လက်ရှိမှာဘယ်လိုအစီအစဉ်ဘယ်လိုပုံစံမျိုးနဲ့ထိုးပေးနေပါလဲဟိုလာထိုးရဲ့လူအစီအတွက်တော့တော်တော်များများပြီလားဗျာ
ဟုတ်ကဲ့ရန်ကုန်မှာတော့ဒီသူဝနာဘူမီ event park ထဲမှာစုရက်နှစ်ခုခွဲပြီးတော့တရက်ကိုလူဦးရေ1000စီနဲ့ထိုးပြီးရရှိပါတယ်။အာကျွန်တော်တဦးကိုဘုရား5000နှုတ်နဲ့23ရက်နေ့ကလေးစပြီးထိုးပြီးနေတာပေါ့နော်။တချို့အဖွဲ့အစည်းတွေဆေးရုံနဲ့ရန်ကုန်ပြင်ပရှိအဖွဲ့အစည်းတွေကတော့သူတို့အစီအစဉ်နဲ့သူတို့ COVID-19 ရောဂါထိန်းချုပ်ရေးနဲ့အရေးပေါ်တွေ့မြင်ကုန်ပြီးခွင့်ပြုထားတဲ့နေရာတွေမှာထိုးတာရှိပါတယ်။ရန်ကုန်မှာဆိုလည်းGrand Hunter ဆေးရုံမှာထိုးပြီးနေတာရှိတယ်။ဒါတော့ဒီဟိုတခြားအသင်းဖွဲ့ရလေးဟိုဥပမာပြောရရင်ဖူချင်လူမျိုးဟိုမြန်မာနယ်မှာရှိတဲ့ဖူချင်လူမျိုးတွေရဲ့ဟိုအသင်းကနေပြီးတော့သူတို့ကနေပြီးတော့သူတို့နဲ့စီးရင်ပြီးထားတဲ့သူတို့သူကဒီ Grand Hunter Sea မှာသူတို့ထိုးပါတယ်အဲအဲ့ဖွဲ့တွေကြတော့သူတို့နှုံးကတိတ်တော့ကျွန်တော်နဲ့မတူဘူးသူတို့ကြတော့စီးဘိုးကိုတော့ကျွန်တော်4000ကျွန်တော်တို့တွင်းရတယ်ဒီတူတိုစစ်စာကိုပေါ့နော်နော်ဒီစေးထိုးနံကောသူတို့က2000တိယူခွင့်ရှိတယ်အဲ့တော့စုစုပေါင်း6000ထက်မကျော်ရလို့ကျွန်တော်တို့ကအဲ့လိုတတ်မှတ်ထားတာရှိတယ်
ဟုတ်ဟုတ်ပြီ
အခုလို့လဲဆိုတော့ကျွန်တော်တို့ကဒါစီးပွားဖြစ်လို့တာလုံးဝမဟုတ်ဘူးပြီးတော့တကယ်လို့အဖွဲ့အစည်းတစ်ခုခုကဖြေပြီးတော့အကျိုးမြတ်ရယူပြီးပြန်ရောင်းတာတွေ့ရင်သူတို့ဝယ်ထားတဲ့စုစုပေါင်းပမာဏတန်ဖိုးရဲ့ခုနှစ်ဆောက်ရောရမယ်လို့ကျွန်တော်တို့ကြေညာပြီးသားပါခင်ဗ
ျဟုတ်ကဲ့ဆိုတော့ကိုတန်းထောင်တို့ကအခုနှလုံးစာကာဝစီနှလုံးစာကို5000ပေါ့နော်ဒါကိုတက်တော်တို့ကကိုယ်တိုင်လောက်တာဟလာကိုစီကနေပြီးတော့มาပြန်ပြီးတော့ယူပြီးတော့ဟလာထိုးပြတဲ့လူတွေဆိုရင်လည်းပဲဟလာဆေးဘူး4000ထိုးနံက2000စုစုပေါင်း6000တက်တော့မကျော်ပါဘူးဒီပေါ်မှာအချိုးမြတ်မယူဘူးပေါ့နော်ဆိုတော့ထိုးချင်တဲ့လူတွေနေနဲ့ကရောကိုတက်တော်တို့ကိုဘယ်လိုဆက်သွယ်ပြီးတော့ဘာတွေလုပ်ရပါသလဲခင်ဗျာ
โอเคတကယ်တော့ကျွန်တော်တို့က6လပိုင်း9လပိုင်းလောက်ကလေးကလူစင်းနေကောက်ပြီးတော့มาလူရောက်ရေ3သိန်းခွဲစင်းကောက်မိတယ်ပေါ့နော
်
အဲ့စီးရင်အတိုင်းကိုပဲကျော်ရစီးကိုမှာခဲ့3သိန်းခွဲဆိုတယောက်ကိုထူးထူးဆစ်ဆို5သိန်း
crosses
တော့စီးကိုမှာခဲ့အဆိုတော့အခုလဲကျော်အခုလဲအဲ့တုန်းကစီးရင်ပေးခဲ့တဲ့သူတွေကိုအဓိကထားပြီးထိုးပေးနေရပါ
အော်စီးရင်ကြူကောက်ပြီးတော့မှာရထားတဲ့စီးရင်အရာရေတွက်မှာပြီးတော့စီးရေတွက်ကိုအဲ့ဒီအတိုင်းမှာပြီးတော့အဲ့စီးရင်ပေးထားတဲ့လူတွေကိုထိုးပေးနေတာဆိုတော့ဆိုတော့ကိုယ်တို့ကျွန်တော်လည်းစဉ်းစားအဲ့ဒီတုန်းကစီးရင်ကောက်တော့လူတွေရောတော်တော်ကြည်ကြဲပဲမြင်အောင်တည်ကြပါလေထိုးခြင်းတဲ့လူကဘာကြောင့်များ3သိန်းခွဲပဲရတာပါလေကျွန်တော်စိတ်ထင်အဲ့ထက်တော့ပိုများမလားလို့စိတ်ဝင်စားတဲ့လူက
ဟုတ်အာအဲ့တုန်းကကျွန်တော်ကဟို deadline ကလည်းနဲ့ကတ်သွားတာလည်းပါတယ
်ဩဟုတ်ပြီ
အဲ့ဒါလည်းပါတယ်နောက်ပြီးတော့ဒါပေမဲ့ထိုးတဲ့သူကတော့တည့်တည့်ထိုးခြင်းတဲ့သူကတော့စင်းလာပေးတာအများကြီးပါဒါခုနပြောသလိုနိုင်ငံခြားသားတွေလည်းပါတယ်နောက်ဟိုကုမ္ပဏီတွေလည်းပါတယ
်ဟုတ်ကဲ့
တချို့မြန်မာနိုင်ငံမှာရှိတဲ့ကုန်လုပ်ငန်းရှင်အကြီးကြီးလို့ဆိုသူတို့ဝန်ထမ်းတွေနဲ့သူတို့ရဲ့ဒီဝန်ထမ်းမိသားစုတွေကိုခမဲ့ထိုးပေးတာတွေလည်းရှိတယ်။ဒီမှာဘန်တွေလည်းပါတယ်၊ဟိုတယ်လုပ်ငန်းတွေပါတယ်၊နောက်စက်ရုံတွေပါတယ်။နောက်ဟိုစေးရုံတချို့လည်းပါတယ်ခင်ဗျ။စေးရုံကလေစေးရုံတွေကလေပြောသူတို့ဝန်ထမ်းတွေကိုထိုးပေးဖို့ပေါ့နော်။ကျွန်တော်စီးပေးရလည်းဖြစ်တယ်။ဟု
တ်ဆိုတော့အခုအတုပ်ပေါ့နော်သူလူရေ3သိန်းခွဲစာ5သိန်းပြင်နောက်ထပ်ကောကုသထောင်တို့ထပ်မှာဖို့ထပ်ပြီးတော့ထိုးဖို့အစီအစဉ်ရှိပါသေးလား
ဟုတ်ကဲ့ဒီတစ်ခါအစီအပြေဆိုလို့ရှိရင်တော့လည်းကျွန်တော်တို့စီစဉ်ပါပါဟ
ုတ်ပြီကုသထောင်ကိုယ်တိုင်ဒါကိုဟလာကိုယ်တိုင်တည်းတည်းဝင်ပြီးလုပ်ရတဲ့အခါကျတော့ကုသထောင်ဘလို့ခန်းစားရလဲကုသထောင်ရဲ့ပုဂ္ဂလိကခန်းစားချက်လေးကျွန်တော်သိချင်တယ်အခုလို့လုပ်နိုင်တဲ့အပေါ်မှာ
ကျွန်တော်ဒီအတိမိတ်ဆွေတွေပေါ့နော်အထူးသဖြင့်စေမထိုးတဲ့တက်ကြီးပိုင်းတွေကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်အတိမိတ်ဆွေတွေမှာဟိုဆုံးမသွားတာမနေတော့ပါဘူးအဲ့တော့ဒီသတင်းကြားတိုင်းနဲ့စိတ်မကောင်းဒီပတ်ဝန်းကျင်ကလူတွေကြည့်မယ်ဆိုရင်လည်းကာကွယ်ဆေးထိုးတဲ့လူတွေကယောဂကုသခံထားရရင်တောင်မှဟိုတိတ်ဆုံးနိုင်ကြီးလုံးဝပေါ့နော်အင်မတန်နေပါတယ်အဲ့တော့ဒီလိုအခြေအနေမျိုးမှာကျွန်တော်ကဒီကာကွယ်ဆေးရရှိဖို့အတွက်ဒီလူတွေအများကြီးကာကွယ်ဆေးထိုးနိုင်ဖို့အတွက်ပေါ့နော်ဒီလိုတစ်ဖက်တစ်လမ်းကနေဝိုင်းရီဗောလန်တီယာလုပ်ခွင့်ရတဲ့အတွက်လည်းကျွန်တော်ဝမ်းသာပါတယ်ခင်ဗျဒါကုသိုလ်ရတယ်လို့ပဲကျွန်တော်တို့ယူဆထားပါတယ်ကျွန်တ ကျွန်တော်ဒီမှာ volunteer တွေလည်းရှိပါတယ်အဲ့ဒီ volunteer တွေဆိုလို့ရှိရင် name အိမ်ညမအိမ်အလုပ်လုပ်ရတဲ့အပြင်ဒီလူပေါင်းစုံနဲ့လည်းဆက်ဆံရတဲ့အခါမှာဟိုတခါတခါလည်းသူတို့ဟိုအခက်အခဲလေးတော့ရှိတာပေါ့နော်ဒါပေမဲ့တရားတော်မှာပြန်နေလို့ပြောကြဟု
တ်ပါတော့ကိုတန်းထောင်းပြောသလိုပေါ့နော်ကုသိုလ်ရတယ်ဆိုတာကျွန်တော်တို့မြင်ချင်မှမြင်ရပါမယ်ဒါပေမဲ့လက်တွေ့မှာတော့ဒါကလူအသက်ကိုကယ်တဲ့ကိစ္စဆိုတော့အသေးချပါပဲဆိုတော့ကုသန်းတော်ရေးလက်ရှိမှာကမြန်မာနိုင်ငံမှာကကိုဗစ်တတိယလိုင်းတန်နေရင်ဆိုင်နေရတာပေါ့နော်အဲဒီအပိုင်းတွေမှာပြီးခဲ့တဲ့ကြပိုင်းတွေမှာနည်းနည်းလေးရော့လာတယ်ဆိုပြီးတော့သတင်းတွေကြေညာတာတော့ရှိပါတယ်ဆိုတော့ကုသန်းတော်ကကိုယ်တိုင်ပြည်တွင်းမှာဟလာမျက်မြင်ဒိဋ္ဌကြုံတွေ့နေရတာဆိုတဲ့အခါကျတော့လက်ရှိမြန်မာနိုင်ငံရဲ့ကိုဗစ်တတိယလိုင်းအခြေအနေရရပေါ့နော်ဟလာကိုယ်တိုင်တွေ့ကြုံနေရတာပေါ့မှာကုသန်းတော်ကိုယ်တိုင်ဘယ်လိုများနားလည်ခံစားမိပါတယ်လေဗ
ျကျွန်တော်ချင်တော့ဒီကာကွယ်ဆေးတွေပေါ့နော်အဲထိုးဖို့ထိုးဖို့ရေထိုးနိုင်ဖို့ကအရင်အရေးကြီးပါတယ်ဟိုကာကွယ်ချင်းဟာဟိုကုသချင်းထက်လည်းပိုကောင်းတယ်ဆိုတာရှိတယ်အဲ့တော့အဲ Pfizer ဖြစ်စေ Sinopharm ဖြစ်စေဒီ COVID ဖြစ်စေကာကွယ်ဆေးတမျိုးမျိုးတော့ပေါ့နော်အာလူတိုင်းလူတိုင်းဒီကျန်းမာရေးရှုထောင့်လေးကြည့်မယ်ဆိုရင်ထိုးဖို့ qualify ဖြစ်တဲ့လူတိုင်းထိုးတဲ့လေလို့တော့ကျွန်တော်မြင်တယ်ခင်ဗ
ျကုသိုလ်ထောင်းအချိန်ပေးပြီးတော့ကျေးဇူးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကုသိုလ်ထောင်းတို့လှူဆောင်ကြရတဲ့အားလုံးချောချောမွေ့မွေ့အောင်မြင်ပါစေလို့ဆုတောင်းပါတယ်ခင်ဗျာ
ဒီနေ့ဆုနေပြပါစေ
ဒါကတော့ COVID-19 ကာကွယ်ဆေးထိုးနယ်ရေးမှအကူအညီပေးနေတဲ့မြန်မာနိုင်ငံတရုတ်ကုန်သည်များအသင်းချုပ်ကဦးတန်းထွန်းအောင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းခဲ့တာပါရှင်။အခုတော့သတင်းအချင်းချုပ်ကိုကိုခင်မောင်စိုးမင်းကပြောပြမှာပါ
။ဒီပေါင်းနဲ့ကြာအာဖဂန်နစ္စတန်စစ်ကိုအဆုံးသတ်ဖို့ဆုံးဖြတ်ချက်အပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကထပ်မံကာကွယ်ပြောဆိုလိုက်ပါတယ်။ကမ္ဘာ့သမိုင်းမှာအရှိအကြုံဖြစ်တဲ့အာဖဂန်စစ်ပွဲကိုနှစ်ပေါင်း20မနေ့ကြာကအဆုံးသတ်လိုက်ပါပြီလို့သမရဘိုင်ဒန်အင်ဂျီတော်ကနေမနေ့အင်္ဂါနေ့ကကြေညာသွားတာပါတော့။အမေရိကန်နဲ့အာဖဂန်နစ္စတန်တသိန်း2000ကျော်ကိုလည်းသမိုင်းဝင်လောက်အောင်အများဆုံးကယ်တင်နိုင်ခဲ့ပြီးဒီလိုကယ်ဆယ်ရေးလုပ်ငန်းမျိုးဘယ်နိုင်ငံမှမလုပ်နိုင်ဘူးလို့ပြောဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေနိုင်ငံကတပ်ဖွဲ့တွေထွက်ခွာသွားတာကိုတာလီဘန်အာဏာပိုင်တွေကကြိုဆိုလိုက်ပါတယ်။တာလီဘန်တွေအာဏာပြန်လဲရရှိတာဟာအခြားကျူးကျော်သူတွေကိုလည်းကြီးမားတဲ့သင်္ကန်းစာတရားဖြစ်ပြီးအမေရိကန်အပါအဝင်တစ်ကမ္ဘာလုံးကတာလီဘန်အုပ်ချုပ်မှုကိုအတိအမှတ်ပြုဖို့လည်းတိုက်တွန်းလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုတာလီဘန်တွေသိမ်းပိုက်ပြီးနောက်လူတွေထိမ်းမနိုင်သိမ်းမရထွက်ပြေးလာမဲ့အရေးဥရောပသမ္မတ EU ဖွဲ့ဝင်နိုင်ငံတွေကမနေ့အင်္ဂါနေ့ကဆွေးနွေးခဲ့ပါတယ်။ဂျာမနီနိုင်ငံကကမ္ဘာ့ခရပြုလုပ်ကျင်းပတဲ့ဆွေးနွေးပွဲမှာနိုင်ငံတကာအကြံတဲ့အစင်မရောက်ခင်ကြိုတင်ကာကွယ်ထားကြဖို့ရည်ရွယ်ထားကြပါလို့ EU ပြည်ထောင်ရေးယာကော်မရှင်နာမင်းကြီးရဲဘတ်ဂျွန်ဆင်ကပြောဆိုသွားပါတယ်။ဝါရှင်တန်အခြေစိုက်ဖြူသုတေသနဌာနရဲ့စစ်တမ်းအရာအရွယ်ရောက်သူအမေရိကန်တွေရဲ့54ရာခိုင်နှုန်းကနှစ်ပေါင်း20ကြာအာဖဂန်စစ်ပွဲကိုအဆုံးသတ်ပြီးတပ်တွေပြန်ရုပ်သိမ်းတဲ့အစီအစဉ်ဟာမှန်ကန်တယ်လို့ယူဆကြပါတယ်။စစ်တမ်းမှာပါဝင်တဲ့သူတွေက52ရာခိုင်နှုန်းကတော့တရုတ်သိမ်းနဲ့ဆုံးဖြတ်ချက်ဟာမှားတယ်လို့ပြောဆိုပါတယ်ခင်ဗျာ
ကိုခင်မောင်စိုးမိပါရှင်တင်းချင်းကျုပ်ကိုတင်ပြသွားတာပါဗုဒ္ဓဘုနေ့နဲ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီအထိ Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတင်ဆက်မှာမို့စောင့်ညောနားဆင်ကြပါကျမတို့ VOA မြန်မာပိုင်းအစီအစဉ်ကနေ website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းအချိန်မီွေးကြီးစုနားဆင်နိုင်ကြပါတယ်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမုံပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါရုပ်သံအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ကျွန်မကအင်ဂျင်နိုင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်လေးကိုကြီးစုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ် BND ရဲ့အတွေ့အကြုံကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်
This program